Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ VO American တန်ရဲ့2024ခုနှစ်ဒီဇင်ဘာလ26ရက်ကြာသပတေးနေ့မနက်ခင်းအစီအစဉ်လေးကို American ပြည်တော်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီခင်ဗျာအခုအစီအစဉ်ပထမပိုင်းနာရီဘက်ကို Radio ကနေ Altimeter 40 30နဲ့ 25 တို့ကနေဖမ်းယူနားဆင်နေပါတယ်တနားလုံးစာအစီအစဉ်တွေကိုတော့ Digital Line တွေဖြစ်တဲ့ Lulu Face ရုပ်သံ Line VO မြန်မာပိုင်း Internet ဆာမျက်နှာနဲ့ Facebook YouTube တို့ကနေတိုက်ရိုက်နားဆင်ကြည့်ရှုနိုင်ပါတယ်ဒီနေ့မနက်ခင်းအစီအစဉ်တွေကိုကျွန်တော်စီသူကတာဝန်ယူတင်ဆက်သွားမှာပါခင်ဗျာ
ပြစ်ခတ်ရစေးအာထုတ်မှုတွေရှုပ်ထွေးအောင်လုပ်နေတယ်လို့အစ္စရေးနဲ့ဟာမတ်စ်တို့အပြန်အလှန်ဆွဆွဲလိုက်ကြပါတယ်။လူမျိုးရေးဆိုင်ရာဆွေးနွေးပွဲတရက်စောနိုင်သမျှအစိုးဆုံးကျင်းပဖို့ဂျပန်နဲ့တရုတ်နိုင်ငံကြီးဝန်ကြီးတွေသဘောတူခဲ့ကြတယ်လို့ဂျပန်ကပြောပါတယ်။ခရစ်စမတ်သတင်းစကားထဲမှာဗြိတိန်ပြည်ရင်ချားစ်ကသူနဲ့သူ့ချွေးမတို့ကင်ဆာရောဂါဖြစ်ခဲ့ရမှာစောင့်ရှောက်ကုသပေးခဲ့ကြတဲ့ဂျမားရေးဝန်ထမ်းတွေကိုကျေးဇူးတင်စကားပြောကြားလိုက်ပါတယ်။
အဲ့လိုထိတ်တန့်ရောက်နေတဲ့သတင်းတွေနဲ့အတူနှစ်ကုန်အထူးအစီအစဉ်ဖြစ်2024ခုနှစ်အတွင်းကျင်းပခဲ့တဲ့ Paris Olympic အပါအဝင်အားကစားပွဲတွေအားကစားလောကရဲ့ထူးခြားဖြစ်စဉ်တွေအကြောင်းစူးစီးတင်ဆက်ထားတဲ့အားကစားအထူးအစီအစဉ်ကိုတင်ဆက်ပေးသွားပါမယ်။ဒါအပြင်2024ခုနှစ်အတွင်းမြမအရေးအဖြစ်ပြတွေကိုသုံးသပ်ထားတဲ့အင်တာနက်ဆွေးနွေးခန်းလူငယ်တွေရဲ့နှစ်သစ်မျှော်လင့်ချက်တွေစူးစီးထားတဲ့နှစ်ကုန်ဂျန်စီအထူးအစီအစဉ်တွေကိုလည်းထုတ်လွှင့်သွားဖို့ပြင်ဆင်ထားပါတယ်။အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုဦးတမောင်တန်းကပြောပြပေးမှာပါခင်ဗျာ။
ပြစ်ခတ်ရစေးအထောက်အပံ့တွေရှုပ်ထွေးအောင်လုပ်နေတယ်လို့အစ္စရေးနဲ့ဟာမတ်စ်တို့ကဗိုလ်တုနေမှာအပြန်အလှန်ဆွဆွဲလိုက်ကြပါတယ်။ဆလီလာကြာဂါဇာစစ်ပွဲရနိုင်အောင်သဘောတူညီချက်ရရှိဖို့တိုးတက်မှုတွေရှိနေတယ်လို့နှစ်ဖက်လုံးကမကြခင်ကပြောခဲ့ကြပြီးမြဲအခုအပြန်အလှန်ဆွဆွဲလိုက်ကြတာဖြစ်ပါတယ်။ဂါဇာကနေအစ္စရေးတပ်တွေရုပ်သိမ်းရင်းနဲ့အစ္စရေးဖမ်းထားတဲ့ပါလက်စတိုင်းအကျဉ်းသားတွေနဲ့ဟာမတ်စ်ဖမ်းထားတဲ့ဒဇာဂန်လဲလှယ်ရေးကိစ္စတွေကခက်နေတုံဖြစ်ပါတယ်လို့ဆွေးနွေးပွဲနဲ့ပတ်သက်နေသူတွေကပြောကြပါတယ်။ဂါဇာကအစ္စရေးတပ်ရုပ်သိမ်းရေးအကျဉ်းသားကိစ္စနဲ့အိုးအိမ်စွန့်ခွာရသူများနေရာပြန်ရေးကိစ္စတွေနဲ့ပတ်သက်လို့အစ္စရေးကအခြေအနေသတ်မှတ်ချက်အစ်စ်တချို့ထည့်လာခဲ့တယ်လို့ဟာမတ်စ်ကဆွဆွဲပါတယ်။အစ္စရေးကတော့သူတို့နားလည်မှုရထားပြီးစကားကိုပြန်ပြောတာပဲဖြစ်ပါတယ်လို့ဆိုပါတယ်။ထောက်လိုင်းရင်းနဲ့စစ်တပ်ကလူတွေပါဝင်တဲ့အစ္စရေးညီနိုင်စေးဆိုင်ရေးအဖွဲ့အားတပ်ဆိုင်ရာတာဝန်ရှိသူတွေနဲ့တိုင်ပင်ဖို့အတွက်ကာတာကနေအစ္စရေးကိုအင်္ဂါနေ့ညနေပိုင်းကပြန်သွားခဲ့ကြပါတယ်။ပြီးခဲ့တဲ့အပတ်တွင်ဆွေးနွေးမှုတွေကတော့အရေးပါတဲ့ညီနိုင်မှုတွေဖြစ်တယ်လို့လည်းဆိုပါတယ်။ဇာကမိသားစုတွေကတော့အရေးပေါ်သတင်းစာရှင်းလင်းပွဲလုပ်ပြီးအပြစ်အခရစဲဖို့စစ်သုံးတပ်ဖို့အတွက်တောင်းဆိုလိုက်ကြပါတယ်။ထရမ့်တမလာမီအပြစ်ရဖို့အတွက်အစ္စရေးစုအုပ်ကိုမိသားစုကရုရှားတပ်တွေကယူကရိန်းရဲ့စွရင်ဆိုင်ရာအခြေခံအဆောက်အုံတွေပါဝင်ပစ်မှတ်တွေကိုဒုံးကျည်90ကျော်နဲ့တိုက်ခိုက်ခဲ့တယ်လို့ယူကရိန်းသမ္မတဗိုလိုဒီမာဇယ်လန်စကီကဗိုလ်တုနေ့ကပြောပါတယ်။ဒီနေ့တိုက်ခိုက်ဖို့ပူတင်ကခရစ်စမတ်ဒေးကိုတီးခြားရွေးချယ်ခဲ့ပါတယ်။တဲ့လူမဆန္ဒဘာများရှိနိုင်သေးလဲလို့သမ္မတဇယ်လန်စကီကမေးခွန်းထုတ်သွားခဲ့ပါတယ်။ဒါပေမဲ့ဒုံးကျည်59စင်းကိုပြစ်ချနိုင်ခဲ့တယ်လို့ drone 106စင်းနဲ့တိုက်ခိုက်ခဲ့တဲ့နဲ့54စင်းကိုပြစ်ချနိုင်ခဲ့တယ်လို့ယူကရိန်းစစ်တပ်ကပြောပါတယ်။ Kiev အပြာပွင့်ဒေသ6ခုကစွိုင်းအင်ဆိုင်ရာအဆောက်အုံတွေကို drone နဲ့ဒုံးကျည်တွေပြစ်ခတ်ခဲ့သတ်မှတ်ခဲ့ကြတာဖြစ်တယ်လို့ယူကရိန်းလေတပ်ကပြောပါတယ်။ယူကရိန်းစစ်တပ်ကိုထောက်ကူနေတဲ့အရေးကြီးစွိုင်းအင်ဆိုင်ရာအဆောက်အုံတွေကိုတိုက်ခိုက်ခဲ့တာပါလို့လည်းယူကရိန်းရုရှားစစ်တပ်ကသတင်းထုတ်ပြန်ပါတယ်။ဒါပေမဲ့ယူကရိန်းရှေ့မြောက်ပိုင်းကာကစ်ဒေသအုပ်ချုပ်ရေးမှူးအိုလစ်စနီဟူပော့ကတော့အရက်ပဲအဆောက်အုံတွေကိုထိမှန်ခဲ့ပြီးအနည်းဆုံးလူ6ယောက်တောင်ရရှိခဲ့ကြတယ်လို့ဆိုပါတယ်။ဘာသာရေးပွဲတော်ဆင်နွှဲလူကြတဲ့တန်းပေါင်းများစွာသောပြည်သူတွေကိုရည်ရွယ်ပြီးဒီတက်ကုမ္ပဏီရဲ့အပူထုပ်အခြေခံအဆောက်အုံတွေကိုရုရှားကတိုက်ခိုက်ခဲ့ကြောင်းကုမ္ပဏီကသတင်းထုတ်ပြန်ပါတယ်။လုံချုံဆိုင်ရာဆွေးနွေးပွဲတက်စောနိုင်မြအစောဆုံးကျင်းပဖို့ဂျပန်နဲ့တရုတ်နိုင်ငံကြီးဝန်ကြီးတို့တရုတ်နိုင်ငံပေကျင်းမှာဆွေးနွေးခဲ့ကြပြီးသဘောတူလိုက်ကြတယ်လို့ဂျပန်ကပုံတွင်းနေမှာပြောပါတယ်တရုတ်နိုင်ငံကြီးဝန်ကြီးဝမ်ယီနဲ့ဆွေးနွေးနေ့လည်စာစားပြီးတဲ့နောက်အစ်မြင့်ဆွေးနွေးပွဲတွေဆက်ပြီးလှုပ်ရှားဖို့သူတို့တယောက်သဘောတူကြကြောင်းဂျပန်နိုင်ငံကြီးဝန်ကြီးတက်ကီရှိအီဝါယာကသတင်းတောက်တွေကိုပြောခဲ့တာပါ2025ခုနှစ်ဆွေးနွေးပွဲတွေမှာလုံချုံရေးအပြင်စီးပွားရေးဆိုင်ရာဆွေးနွေးပွဲလည်းပါဝင်မယ်လို့ဆိုပါတယ်ဂျမနာယန်ဂျာယီဝင်ကြီးအီဝါယာဟာတရုတ်နိုင်ငံကိုတရက်တာခီရောက်ရှိလာခဲ့တာဖြစ်ပါတယ်။အောက်တိုဘာလမှာနိုင်ငံဂျာယီဝင်ကြီးဖြစ်လာပြီးတဲ့နောက်ဒါဟာသူ့ရဲ့ပထမဦးဆုံးတရုတ်ခီးစဉ်လည်းဖြစ်ပါတယ်။တစ်ဖက်အကျိုးများစေမဲ့မဟာဗျူဟာဆရာဆက်ဆံရေးအထည်မျော်မှန်းအလုပ်လုပ်သွားကြဖို့လည်းဝင်ကြီးနှစ်ယောက်ကသဘောတူခဲ့ကြပါတယ်။အရှိတရုတ်ပြည်လဲပြည်မှာတရုတ်စစ်တပ်ပုံမလှုပ်ရှားလာခဲ့တဲ့အတွက်စိုးရိမ်မကင်းတာကိုလည်းသူကပြောခဲ့တဲ့အပြင် မြောက်ကိုရီးယားနဲ့ရုရှားမဟာမိတ်ဖွဲ့လိုက်တဲ့အတွက်အကြီးအကျယ်ရတဲ့မအေးရကြောင်းလဲဂျပန်နိုင်ငံကြီးဝန်ကြီးကဝမ်းဟီကိုပြောကြားခဲ့တယ်လို့ဆိုပါတယ်နိုင်ငံတကာချင်းချင်းနဲ့လုံခြုံရေးကိုထိန်းသိမ်းရမှာပိုပြီးတာဝန်သိသိရှိရှိနဲ့ပါဝင်ဖို့လဲသူကဝမ်းဟီကိုတိုက်တွန်းခဲ့ပါတယ်
ဒီ American တဲ့မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ6နာရီခွဲအထိ925 kHz 11865 325 kHz 6153ညာနဲ့540 kHz 9933ညာတို့ကနေထုတ်လွှင့်ပေးနေပါတယ်။မနက်9နာရီအထိဒုတိယပိုင်းကိုလူမှုမိတ်ဆွေနဲ့ Digital Line တွေကနေပြီးတော့ဖမ်းယူနိုင်ပါတယ်ရှင
်။ကြာသပတေးမနက်သတင်းတွေကို VOE ရုပ်သံကဆက်လက်ကြေညာနေတာပါ။Christmas သတင်းစကားထဲမှာဂျီတိန်ပြင်း Charles ကသူနဲ့သူ့ချွေးမတို့ကင်ဆာရောဂါဖြစ်ခဲ့ရမှာစောင့်ရှောက်ကုသပေးခဲ့ကြတဲ့ကျမ်းမာရေးဝန်ထမ်းတွေကိုကျေးဇူးတင်စကားပြောကြလိုက်ပါတယ်။သူပြေးဖြစ်ခဲ့ပြီးတဲ့နောက်တတိယအချိန်မြောက် Christmas သတင်းစကားကိုရုပ်မြင့်တကြားကနေပြောကြခဲ့ရမှာပုံမှန်အဖြစ်ဆိုရင်တော့ပုံကွေရေးတွေပြောလို့မရှိခဲ့ပေမဲ့ဗီဒီယိုကနေအခုလိုပြောကြားသွားခဲ့တာလည်းဖြစ်ပါတယ်။ခုလို Christmas သတင်းစကားပါတာကို1932ခုနှစ်ပစ်ပမြောက် George ပြင်းလက်ထက်က1932ခုနှစ်မှာစလုပ်ခဲ့ရာကအစင်းလာဖြစ်လာခဲ့တာပါအသက်86နှစ်အရွယ်ရှိပြီဖြစ်တဲ့ Charles Bing ကို February လမှာစီးကျိတ်ရောင်နာကုသရင်းစမ်းသပ်မှုတရက်မှာကင်ဆာရောဂါကိုတွေ့ရှိခဲ့တာဖြစ်ပါတယ်။ဘာကင်ဆာဖြစ်တယ်ဆိုတာကိုတော့နန်းတော်ကတိကျကျထုတ်ပြန်ခဲ့တာမရှိပါဘူး။စိတ်ပဲဖြစ်စေရုပ်ပဲဖြစ်စေဘဝရဲ့အစင်းတစ်စင်မှာကျွန်တော်တို့အားလုံးဒုက္ခပုံစံတစ်မျိုးမျိုးကိုတော့ခံစားကြရမှာပါလို့ Charles Bing ကဆိုပါတယ်။ယောဂါကြောင့်မေးမယားဆိုးရိမ်နေကြချိန်မှာသူနဲ့သူ့မိသားစုအဖွဲ့ဝင်တွေကိုစောင့်ရှောက်ပေးခဲ့ကြတဲ့ဆရာဝန်တွေသူနာပြုတွေကိုယင်နဲ့အမျှယေရှုတင်ရှိပါကြောင်းဘီယန်ချော့စ်ကပြောကြပါတယ်။ကုသမှုကတွေ့တဲ့မှုရှိနေပြီး2025မှာဆက်လက်ကုသမှုခံယူသွားမယ်လို့နန်းတော်သတင်းရင်းကပြောပါတယ်ခင်ဗျာ။မြေရဲပင်လယ်ပြင်မှာရုရှားခုံတွေတင်မော်အာဆာမေဂျာနစ်မြုပ်သွားခဲ့ရတာဟာအကြံဖက်လောက်ရကြောက်ဖြစ်တယ်လို့ပိုင်းရှင်ကိုကိုးကားပြီးရုရှားနိုင်ငံတော်ပိုင်းသတင်းဌာန RIAA ကပြောပါတယ်။2009ခုနှစ်မှာတိစောက်ခဲ့တဲ့ဒီသင်းမောရဲ့အင်ဂျင်ကမ်းမှာပေါက်ကွဲခဲ့ပြီးသင်းမောသား16ယောက်နဲ့2ယောက်ကပျောက်ဆုံးနေဆဲဖြစ်တယ်လို့ရုရှားနိုင်ငံကြီးဝန်ကြီးဌာနကအင်္ဂါနေ့ကပြောပါတယ်။သင်းမောဟာအကြံဖက်လောက်ရရဲ့ပြစ်မှတ်တစ်ခုဖြစ်ခဲ့တယ်လို့သင်းမောကိုပိုင်ဆိုင်တဲ့ Overall Logistics ကုမ္ပဏီကပြောတယ်လို့ RIAA သတင်းကဆိုပါတယ်။Overall Logistics ကုမ္ပဏီဟာရုရှားကာကွယ်ဝန်ကြီးဌာနစစ်တပ်ဆောက်လုပ်ရေးလုပ်ငန်းတွေမှာပါဝင်နေတဲ့ကုမ္ပဏီတစ်ခုဖြစ်ပါတယ်။သင်္ဘောကရုရှားရှေ့ပြား Vladivostok စိတ်ကမ်းကိုဥတီသွားနေတာဖြစ်တယ်လို့ Overall Logistics ကုမ္ပဏီကအစိုးရကပြောခဲ့ပါတယ်။အဲဒီကုမ္ပဏီဟာကိုအမေရိကန်က2022ခုနှစ်မှာတန်ခတ်ပိတ်ဆို့အရေးယူထားခဲ့တာပါ။အဇာဘိုင်ဂျိုင်းလေကြောင်းလမ်းကလေစင်ဒစီကတ်စတမာပြတ်ကျသွားခဲ့တဲ့အတွက်လူ38ယောက်သေဆုံးသွားခဲ့တယ်လို့တာဝန်ရှိသူတွေကပြောလိုက်ပါတယ်ကာဇာစတန်မြို့အက်တော်အနီးမှာဗုံးနုနေကပြတ်ကျခဲ့တာဖြစ်ပါတယ်အဇာမာဂျာတာဝန်ရှိသူတွေနဲ့အစည်းအဝေးမှာဒုတိယဝန်ကြီးချုပ်ကာနက်စ်ဘိုဇမ်ဘေးကအသေးအပြောက်စည်းရင်းကိုခုလိုပြောခဲ့တာဖြစ်ပါတယ်လေးမောမလေးရင်အဖွဲ့သား5ဦးအပါဝင်ပါသွားသူ68ယောက်ရှိပြီးလူ29ယောက်သက်ရှင်ခဲ့တယ်လို့ကာဇာစတန်ရေးပေါ်ဝန်ကြီးဌာနက Telegram လူမှုစာမျက်နှာမှာသတင်းထုတ်ပြန်ပါတယ်ဒီရှင်းကြံခဲ့သူတွေတော့မှကလေးနှစ်ယောက်လည်းပါဝင်ကြပြီးဆေးရုံတင်ထားတယ်လို့ဝန်ကြီးဌာနကရုရှားနိုင်ငံတော်ပိုင်သတင်းဌာန RIA Novosti ကိုပြောကြားပါတယ်လင်းကအဇံမန်ကျမြို့တော်ဘာကူကနေရုရှားနိုင်ငံကော်ကေးဆပ်ပြောက်ပိုင်း Grozny ကိုပြန်တန်းသွားခဲ့တာဖြစ်ပါတယ်ဒါပေမဲ့ငှက်ကလင်းကိုဝန်တိုက်ပြီးတဲ့အခါမှာတော့လင်းမှုတွေကအရေးပေါ်ဆင်းသက်ဖို့အတွက်အက်တော်မျိုးဘက်ကိုလမ်းကြောင်းပြောင်းခဲ့တာဖြစ်တယ်လို့ရုရှားရက်ဘက်လေကြောင်းဌာနကိုကိုးကားပြီး RIA Novosti ကပြောပါတယ်။ live ပေါ်မှာပြန့်နှံ့နေပြီး mobile phone တွေနဲ့ရိုက်ကူးတဲ့ video တွေမှာတော့လေရင်ကစိုက်ဆင်းသွားခဲ့ပြီးမြေပြင်ကိုပြဲ့ကျက်မှာမီးခိုးလုံးကြီးတွေတက်သွားတာတွေ့ရပါတယ်။ Kazakhstan အရာရှိတွေအပြောအရလေမောပါသွားကြသူတွေထဲမှာအဇာဘိုင်ဂျန်နိုင်ငံသား42ယောက်ရုရှား16ယောက်နဲ့ Kazakhstan နိုင်ငံသား3ယောက်ပါဝင်ကြပါတယ်။
ဒီဇင်ဘာလ26ရက်ကြာသပတေးနေ့မနက်ခင်းနောက်ဆုံးရသတင်းတွေကိုဥတမောင်တန်းပြောပြပေးကြတာပါအခုဆက်ပြီးတော့2024ခုနှစ်တွင်ဖြစ်ပျက်ခဲ့သမျှကိုအနှစ်ချုပ်တင်ပြထားတဲ့အထူးစီစဉ်တွေကိုဇက်တိုက်တင်ဆက်ပေးသွားပါမယ်အခုရင်ဆုံးတော့အာကစားသတင်းတွေနဲ့စကြရအောင်ပါ2024ခုနှစ်ကတော့မကြာခင်ကုန်ဆုံးတော့မှာဖြစ်ပြီးတော့2024ခုနှစ်အတွင်းမှာ နိုင်ငံတကာမှာကျင်းပခဲ့တဲ့ Paris Olympic ပြိုင်ပွဲ Euro 2024 Europa ဖလားပြိုင်ပွဲအပါအဝင်အားကစားပြိုင်ပွဲမျိုးစုံကျင်းပနိုင်ခဲ့တယ်လို့အားကစားနဲ့ဆိုင်တဲ့သတင်းတွေလည်းစိတ်ဝင်စားစရာရှိခဲ့ပါတယ်2024ခုနှစ်တွင်ကမ္ဘာတဝန်းစိတ်ဝင်စားစရာအားကစားသတင်းတွေကိုကိုရနိုင်ကပြန်ပြီးတော့စူးစီးတင်ဆက်ပေးထားပါတယ်ခင်ဗျာ
ရောနစလီဂူနဲ့တွဲနိုင်ငံကအားကစားပြိုင်ပွဲတွေထဲမှာထိပ်ဆုံးကနေရာယူထားတာကတော့ Paris Olympic ပြိုင်ပွဲဖြစ်ပါတယ် Paris Olympic ပြိုင်ပွဲကိုဇူလိုင်လ26ရက်နေ့ကနေဩဂတ်လ17ရက်နေ့အထိ Paris မြို့မှာကျင်းပခဲ့ပြီးတော့မြန်မာပါဝင်နိုင်ငံပေါင်း200ကျော်ကအားကစားသမားပေါင်း 1,500 ဝင်ရောက်ရှင်ပြိုင်ခဲ့ကြပါတယ်ဒီနေ့ Paris Olympic ပြိုင်ပွဲရဲ့ထူးခြားချက်ကတော့ပြိုင်ပွဲဖွင့်ပွဲအခမ်းအနားကိုအရင်အချိန်တွေမှာလိုပဲအစင်းလာတိုင်းအားကစားကွင်းထဲမှာကျင်းပဖွင့်လှစ်ခဲ့တာမဟုတ်ပဲပဲရစ်မြို့ကစိမ့်မြကြောင်တလျှောက်ပေါ်မှာသက်ဆိုင်ရာနိုင်ငံတွေနဲ့အားကစားအဖွဲ့တွေလိုက်တင်ပေါ်တွေမော်တော်ဘုတ်တွေနဲ့ချီတက်ခဲ့ကြပြီးတော့အဘာကျော်အားကစားသမားတွေနဲ့အိုလံပစ်ချန်ပီယံဟောင်းတွေကမိရှုတိုင်တွေကိုလှည့်လည်တည်ဆောင်ခဲ့ကြတာပါမိုးရေရွာနေတဲ့ဂျာကပဲပရိသတ်တွေကလည်းတိမ့်နဲ့ချီပြီးတော့ဒီဖွင့်ပွဲအခမ်းအနားကိုတက်ရောက်အားပေးကြီးစုခဲ့ကြပါတယ်အားကစားပြိုင်ပွဲတွေဘက်မှာတော့ Paris Olympic ပြိုင်ပွဲရဲ့ပထမဆုံးရွှေစိတ်ကိုတော့တရုတ်နိုင်ငံက10မီတာတနပ်ပြပြိုင်ပွဲကနေရသွားခဲ့ပါတယ်နိုင်ငံလိုက်အစူရရှိမှုတွေမှာတော့အမေရိကန်ကရွှေ40ငွေ44ကျေး42ခုနဲ့ပထမရခဲ့ပြီးတော့တရုတ်နိုင်ငံကရွှေ40ငွေ29ကျေး24နဲ့ဒုတိယဂျပန်ကရွှေ20ငွေ12ကျေး73နဲ့တတိယရပြီးတော့ဩစတြေးလျကရွှေ18နဲ့အင်ရှင်ပြင်သစ်ကရွှေ16ရပြီးတော့သတို့ထားနဲ့ပြင်ဆင်မှအတီးတီးရသွားခဲ့ပါတယ်ပေပွဲအခမ်းအနားကိုတော့ဩဂတ်လ17ရက်နေ့က Paris မြို့က Stade de France အားကစားခွင့်ကြီးမှာကျင်းပခဲ့ပြီးတော့လာမယ့် 2028 LA Olympic ပြိုင်ပွဲအတွက် Olympic အလံကိုလည်း American ပြည်တော်စုကိုလွှဲပေးခဲ့ပါတယ်။နိုင်ငံက Olympic Committee IOC ဥက္ကဋ္ဌ Thomas Bach ကတော့ Olympic ပြိုင်ပွဲကငြိမ်းချမ်းရေးကိုမဖန်တီးနိုင်ခဲ့ပေမဲ့လည်းတစ်ကမ္ဘာလုံးကအားကျစေမဲ့ငြိမ်းချမ်းရေးယဉ်ကျေးမှုကိုဖန်တီးနိုင်ခဲ့တယ်ဆိုပြီးတော့ပေပွဲအခမ်းအနားမှာပြောသွားခဲ့ပါတယ်။
Parce que pendant des années et des années, beaucoup de gens nous ont dit que ce n'était pas possible. Parce que pendant des années...
Et moi, je me suis dit que je suis venu à l'aise de la vie de la vie de la vie. Je suis venu à l'aise de la vie de la vie de la vie de la vie. Je me suis venu à l'aise de la vie de la vie de la vie. Je suis venu à l'aise de la vie de la vie. အိုလံပစ်ပြိုင်ပွဲကိုအောင်မြင်စွာကျင်းပနိုင်ခဲ့တဲ့အတွက်ပြိုင်ပွဲစီစဉ်သူတွေကိုကျေးဇူးတင်တယ်ဆိုပြီးတော့ပြင်သစ်သမ္မတအမန်နျူအယ်မက်ခရွန်ကပြောပါတယ်ဒီပိတ်ပွဲအခမ်းအနားမှာတော့ကဘာကျော်ဟောလိဝုဒ်ရုပ်ရှင်မင်းသား Tom Cruise ကလည်း Hollywood ရုပ်ရှင်ဇာတ်ကားတွေတဲကလိုပဲ Stade de France ကိုရဲ့အမိုးဘော်ကနေကျိုးနဲ့ဆင်းလာခဲ့ပြီးတော့ Olympic အလံကိုတည်ဆောင်ခဲ့တာကလည်းကွင်းထဲမှာရှိတဲ့အားကစားသမားတွေရောပရိသတ်တွေကိုပါအံ့အားသင့်သဘောကျစေခဲ့တာဖြစ်ပါတယ်ခင်ဗျာဘောလုံးပွဲတွေဘက်မှာတော့ဒီနှစ်ကတော့နိုင်ငံလိုက်ပြိုင်ပွဲတွေဘက်မှာ Euro 2024ဥရောပဖလား Copa America ဖလားနဲ့ Africa နိုင်ငံများဖလားဘောလုံးပွဲ၃ခုထူးထူးခြားခြားစုံခဲ့တဲ့နှစ်လို့ပြောရမှာဖြစ်ပါတယ် Euro 2024ဥရောပဖလားဘောလုံးပွဲမှာတော့ Spain အသင်းကဘိုးဆွဲခဲ့ပြီးတော့ဥရောပဖလားကို၄ချိန်မြောက်ရရှိသွားခဲ့ပါတယ် Final မှာ Spain နဲ့ England တို့ဘိုးလူခဲ့ကြတာမှာ Spain အသင်းကပွဲပြီးကနေမှတွင်းတဲ့ဂိုးနဲ့၂ဂိုးတကိုးနဲ့နိုင်သွားခဲ့ပါတယ်အင်္ဂလန်သင်းကတော့ဒီပွဲမှာရှုံးသွားခဲ့တာကြောင့်ယူရိုဥရောပဖလားဖိုင်နယ်မှာမကြိမ်သက်တိုက်ရှုံးနိမ့်သွားခဲ့ပါတယ်အမေရိကန်မှာကျင်းပခဲ့တဲ့ကိုပါအမေရိကဖလားဘောလုံးပွဲမှာတော့လက်ရှိချန်ပီယံလည်းဖြစ်ကမ္ဘာချန်ပီယံလည်းဖြစ်တဲ့အာဂျင်တီးနားအသင်းကကိုလံဘီယာကိုအချိန်ပိုမှ၂ဂိုးကိုမရှိနိုင်နိုင်ပြီးတော့မကြိမ်သက်တိုက်ပူဆွဲသွားခဲ့ပါတယ်ဒါဟာအာဂျင်တီးနားအတွက်တော့ကိုပါအမေရိကဖလားကို16ချိန်မြောက်ပူဆွဲပြီးတော့အများဆုံး3ချိန်တင်လိုက်တာဖြစ်သလိုဒီပွဲကိုပိုဆွဲခဲ့တဲ့အတွက်အာဂျင်တီးနားအသင်းဟာကိုပါအမေရိကဖလား2ချိန်နဲ့ကမ္ဘာဖလား2ချိန်စုစုပေါင်းပြိုင်ပွဲ3ခုကိုဇက်တိုက်ပိုဆွဲသွားခဲ့တာလည်းဖြစ်ပါတယ်။အာဖရိကနိုင်ငံများဖလားဘောလုံးပွဲတွေဘက်မှာတော့ Ivory Coast အသင်းကနိုင်ဂျီးရီးယားအသင်းကိုဖိုင်နယ်မှာ2ဂိုးတကိုးနဲ့နိုင်ပြီးတော့အာဖရိကဖလားကို3ချိန်မြောက်ပိုဆွဲသွားခဲ့ပါတယ်။ကလပ်တင်းပြိုင်ပွဲတွေဘက်ကိုကြည့်ရရင်တော့စပိန်နိုင်ငံက Real Madrid အသင်းကဥရောပ Champions League ဖလားကို15ချိန်မြောက်ပိုဆွဲသွားခဲ့ပါတယ်။ Final ကိုလန်ဒန်မြို့က Wembley ကွင်းမှာကျင်းပခဲ့ပြီးတော့ Real Madrid နဲ့ Dortmund တို့ဘောလူခဲ့ကြတာပါ။ Real အသင်းကပိုဆွဲဖို့ရည်ပန်းစားခဲ့ပြီးမဲ့လည်းတကယ်တမ်းကစားတဲ့အခါမှာတော့ Real အသင်းဟာထင်ထားသလိုခြေစွမ်းမပြနိုင်ခဲ့ပဲ Dortmund အသင်းကခြေအားနဲ့ကစားခဲ့တာပါ။ဒါပေမဲ့လည်း Dortmund အသင်းဟာအပိုင်ဂိုးတွေကိုမသွင်းနိုင်ခဲ့တဲ့အတွက်ဂိုးမရခဲ့ပဲနောက်ဆုံးမှာ Real အသင်းက Carvajal နဲ့ Vinicius Jr. ရဲ့ဂိုးတွေနဲ့နှစ်ဂိုးကိုမရှိနဲ့နိုင်သွားခဲ့ပါတယ်။ဒါပြန် Real Madrid အသင်းဟာ Spain La Liga မှာလည်းအမှတ်ပေးချန်ပီယံဆုကိုရရှိသွားခဲ့ပါတယ်။ England Premier League မှာတော့ Manchester City အသင်းက Premier League ဖလားကို၄ကြိမ်ဆက်တိုက်အနိုင်ရပြီးတော့ Premier League သမိုင်းမှာအရင်ဘယ်အသင်းမှမလုပ်နိုင်သေးတဲ့စံချိန်တစ်ခုကိုချိုးနိုင်ခဲ့ပါတယ်။ Guardiola ရဲ့ Man City နဲ့ Arsenal အသင်းတို့နောက်ဆုံးနေ့ထိအကြိမ်နဲ့ဖြစ်ခဲ့ပြီးတော့နောက်ဆုံးမှ Man City အသင်းကနံပါတ်အသားနဲ့ Champion ဖြစ်သွားခဲ့တာပါ။ FA ဖလားဘောလုံးပြိုင်ပွဲပတ်မှာတော့ Manchester United အသင်းကဒီမန်စားနေတဲ့ Man City အသင်းကို၎င်းကိုမရှိတဲ့နိုင်ပြီးတော့ FA ဖလား Champion ဖြစ်သွားခဲ့ပါတယ်။ Italy ဘက်မှာတော့ Inter Milan အသင်းကမြို့ကန်ပြိုင်ပွဲ AC Milan အသင်းကို2-0နဲ့နိုင်ပြီး Serie A Champion ဆုကိုအကြိမ်20မြောက်ရသွားခဲ့ပြီးတော့ Germany မှာတော့ပြီးခဲ့တဲ့17နှစ်လုံး Bundesliga Champion ဖြစ်ခဲ့တဲ့ Bayern Munich အသင်းကဒီနှစ်မှာတော့ MLS Champion ဆုကိုလက်လွတ်လိုက်ရပြီး Leverkusen အသင်းက Champion ဖြစ်သွားခဲ့ပါတယ်။လီဗာကူးစင်အသင်းဟာ62နှစ်ကြာဘွန်ဒက်စ်လီဂါအမပေးပြိုင်ပွဲသမိုင်းတလျှောက်တရားသည့်လုံးလုံးရှုံးပွဲမရှိခဲ့တဲ့စံချိန်ကိုပထမဆုံးအချိန်လဲတင်နိုင်လိုက်တာဖြစ်ပါတယ်။ဆိုတော့ဒီနေ့ပြိုင်ပွဲတွေထဲမှာချန်ပီယံဖြစ်တဲ့အသင်းတွေကဘယ်အသင်းကအကောင်းဆုံးလို့ဆိုနိုင်မလဲ။ဘယ်အသင်းရဲ့အောင်မြင်မှုကအကောင်းဆုံးလို့ပြောနိုင်မလဲ။ဒါနဲ့ပတ်သက်ပြီးတော့ Soccer Follow Journal ရဲ့အင်တာဗျူးကိုကျော်မြို့ဟန်ကိုမေးကြည့်ထားပါတယ်။
2024ခုနှစ်အတွင်းအကောင်းဆုံးဆက်ဆောင်နိုင်တဲ့အသင်းကိုကျွန်တော်တို့စဉ်းစားမယ်ဆိုရင်ယူရိုပြိုင်ပွဲပေါ်မှာလည်းစဉ်းစားတင်တယ်လို့ချန်ပီယံလိချန်ပီယံပေါ်မှာလည်းကျွန်တော်တို့စဉ်းစားအောင်ပဲဗျ။အဲ့တော့ဗျဟိုယူရိုပြိုင်ပွဲမှာဆိုရင်ဒါစပိန်ကငင်းပွားပွဲရအောင်လို့စီချန်ပီယံတရကူကိုစုပ်ကူရရှိခဲ့။ဟိုရေဘန်းဆောင်မှုအဆင့်9လောက်ကနေပြီးတော့ဟို quarter final လောက်ကနေစပြီးအဆင့်တက်နေရလောက်အထိကိုတက်လန်းနိုင်ခဲ့စပိန်သင်းဟာအတောင်ပံတိုက်စစ်တွေအရန်ကောင်းပြီးတော့ Euro Champion တက်ဖို့စုကူရရှိခဲ့တယ်။ဒါကြောင့်မလို့2024ခုနှစ်ကကမ္ဘာအကောင်းဆုံးဟိုနိုင်ငံအသင်းကတော့စပိန်သင်းလို့ထင်တယ်ခင်ဗျာ။ Champion League တမိုင်းနဲ့ပြန်ကြည့်မယ်ဆိုရင်တော့ဒါဟို Real Madrid ကတော့ဒါကျွန်တော်တို့ Champion တက်ဖို့စုကူရရှိခဲ့ဆိုပေမဲ့ကျွန်တော်လည်းသိပြီးတော့ Real Madrid ကဟိုရန်စမ်းကြလုံးနေတဲ့အသင်းတော်မထင်ဘူးပြ။အဲလိုဒီဘက်ပိုင်းမှာပြန်ပြီးကြည့်မယ်ဆိုမန်စီးတီးကဟိုပရီးမီးယားလိဂ်တရဖူ၄ချိန်ဆက်စုပ်ကူးတာကလည်းတိတ်ပြီးစမ်းကြလောက်တယ်လို့မီရိုကယ်တော့မဟုတ်ဘူး။2024မှာမီရိုကယ်အသင်းကတော့ကျွန်တော်ကတော့လီဗာကူဆင်လို့ထင်တယ်ခင်ဗျာ။အလီဗာကူဆင်ကနောက်ဆုံးပိတ်နောက်ဆုံးပွဲလေးတပွဲမှမှာသာသူကအက်တလန်တာကိုအနိုင်ရခဲ့မယ်ဆိုရင်ကျွန်တော်တို့တကယ့်ကိုပြည့်ပြည့်စုံတဲ့အသင်းဖြစ်သွားမယ်။အပြီးတော့ဘယ်သူမှမထင်ဘူးလေ။ဘောကူစင်ဆိုတဲ့အသင်းကို never ကူစင်လို့တော့မှသူတို့ကဟိုလှောင်ပြောင်ခဲ့ကြတာဟိုပြိုင်ဖက်အသင်းတွေရောအဲ့တော့ never ကူစင်ကပြိုင်ရှုံးပွဲမရှိဘဲနဲ့ဒီဘက်ဟို Bundesliga တရဖူစုကူရရှိသွားတာဟာ Real Madrid ရဲ့ Champion League တရဖူစုကူရရှိသွားတာအတွက်ပို့ပြီးတော့ဆက်ဆောင်မှုမြင်မာတယ်လို့ကျွန်တော်တို့မြင်တယ်ခင်ဗျာ2024ခုနှစ်ရဲ့နိုင်ငံအကောင်းဆုံးအသင်းကိုစပိန်အသင်းလို့သတ်မှတ်ပြီးတော့ကျွန်တော်ကတော့ဟို2024ခုနှစ်ကလပ်အသင်းကြောင့်ကျွန်တော်လီဗာကူဆင်လို့သတ်မှတ်လိုက်တယ်။အဲ့ဒီအနေအထားတစ်ခုမှာတကယ်ကိုဟို2024ခုနှစ်အတွင်းမှာစစ်စမ်းမပြတ်စစ်စွမ်းပြနိုင်ခဲ့တဲ့အသင်းတစ်သင်းရဲ့လို့ဆိုရင်ကျွန်တော်ကလီဗာကူဆင်လို့ပဲသတ်မှတ်ချင်တယ်ခင်ဗျာ။
တူးချင်းအောင်မြင်မှုတွေဘက်ကိုကြည့်ရမယ်ဆိုရင်တော့ပြင်းစစ်ဘောလုံးမဂ္ဂဇင်းကချီးမြှင့်ခဲ့တဲ့ Ballon d'Or ရှေဘောလုံးဆုကိုတော့ Spain နဲ့ Man City ကွင်းလယ်လူ Rodrigo ရရှိသွားခဲ့ပါတယ်။ဒါပေမဲ့ FIFA ရဲ့ကမ္ဘာအကောင်းဆုံးဘောလုံးသမားဆုကိုတော့ Real Madrid နဲ့ Spain အသင်းရဲ့တိုက်စစ်မှု Vinicius Jr. ကရသွားခဲ့ပါတယ်။ဒါကြောင့်ဒီနှစ်မှာလည်းရှေ့အရင်တချို့နှစ်တွေမှာလိုပဲ FIFA ရဲ့ကမ္ဘာအကောင်းဆုံးနဲ့ပြင်းစစ်ဘောလုံးမဂ္ဂဇင်းကရွေးတဲ့အကောင်းဆုံးတို့ထပ်တူမကြပဲကွဲနေပြန်ပါတယ်။ဆိုတော့Rodri နဲ့ Vinicius Junior တို့နှစ်ယောက်မှာဘယ်သူကပို့ပြီးတော့ထိုက်တန်တယ်လို့ပြောနိုင်မလဲ
။အဲတော့ကစားသမားပိုင်းကိုပြန်ကြည့်မယ်ဆိုရင်အဲကျွန်တော်အစိုးရတည်းကပြောခဲ့သလိုပဲ Rodri ကကမ္ဘာအကောင်းဆုံးကစားသမားထိုက်တန်တယ်ဆိုတော့ကျွန်တော်ပြောခဲ့တယ်။ဒါပေမဲ့အငင်းပွားစရာရှိတာ Real Madrid ကလည်းသူတို့ရဲ့ဒီ Champions League စကူးမှုမှာ Vinicius ကအရန်ကိုအဓိကကျပြီးတော့ Vinicius ကလည်းရတဲ့နေဆိုပြီးတော့ဖြစ်သွားခဲ့တယ်။နောက်တစ်ခါ FIFA ကကမ္ဘာအကောင်းဆုံးစုကိုပေးတဲ့အခါမှာ Vinicius ကိုပေးလိုက်တယ်။အဲကျွန်တော် Vinicius ကိုကမ္ဘာအကောင်းဆုံးကစားသမားတစ်ယောက်အနေနဲ့ကျွန်တော်မြင်တယ်။နောက် Rodrigo လည်းကမ္ဘာအကောင်းဆုံးကစားသမားတစ်ယောက်မြင်တယ်။ဒါကသူတို့နှစ်ယောက်ရဲ့ဆက်ဆောင်မှုကိုကြည့်မယ်ဆိုရင်ကျွန်တော်တို့ဒီဘောလုံးပွဲတစ်ခုမှာ scale ဘိုင်းဆိုင်ရာတွေအသင်းကိုဥဆောင်မှုဘိုင်းဆိုင်ရာတွေမှာတော့အဲငင်းမောကြမရှိဘူး။နှစ်ယောက်စလုံးကတော်တော်ကောင်းကြတယ်။အမြင်ကတော့ဒါစပိန်အသင်းကိုဥဆောင်သွားတဲ့အမြင်မှာကျွန်တော်အမြင်ကတော့ယူရိုပြိုင်ပွဲအမြင်နဲ့ပြောရမယ်ဆိုရင်ဒါကရိုဒရီကတော့ဒါဗီနီစီယပ်စ်ကပိုကောင်းတယ်လို့ကျွန်တော်အမြင်တယ်ခင်ဗျာ
တင်းစ်ပြိုင်ပွဲတွေဘက်မှာတော့ဒီနှစ်ကထူးခြားတဲ့နှစ်တစ်နည်းလို့ပြောရမှာဖြစ်ပါတယ်မြို့သားလူချင်းပြိုင်ပွဲတွေဘက်မှာ Australian Open နဲ့American Open ကိုအီတလီနိုင်ငံသား Yannick Sinner ကပူဆွဲခဲ့ပြီးတော့ပြင်သစ် Open နဲ့ Wimbledon ကိုတော့ Spain နိုင်ငံသား Carlos Alcaraz ကအနိုင်ရပြီးတော့ Champion ဖြစ်သွားပါတယ်အမျိုးသမီးတွေဘက်မှာတော့ Belarus နိုင်ငံက Aryna Sabalenka က Australian Open နဲ့ American Open တွေကိုအနိုင်ရခဲ့ပြီးတော့ပြင်သစ် Open ပြိုင်ပွဲမှာတော့ Poland နိုင်ငံသူ Iga Swiatek ကနနစ်ဇတ်တိုက်အနိုင်ရပြီးတော့ Champion ဖြစ်ခဲ့ပါတယ်နောက်ပြန် Wimbledon ပြိုင်ပွဲမှာတော့ Czech နိုင်ငံက Krejci Kovac က Champion ဖြစ်သွားခဲ့ပါတယ်ဒီနေ့ Grand Slam ပြိုင်ပွဲမှာတော့ Serbia နိုင်ငံသား Djokovic အနိုင်မရတာကြောင့်ဒါဟာ2003ခုနှစ်ကစပြီးတော့ Federer Nadal နဲ့ Djokovic တို့သုံးဦးတည်းက Grand Slam ပြိုင်ပွဲတွေကိုဘယ်သူမှမရတဲ့ပထမဆုံးနှစ်တစ်နှစ်လည်းဖြစ်လာခဲ့ပါတယ်နောက်နောက်ပတ်သက်ပြီးတော့ American ပြည်ထောင်စုကအားကစားဝါသနာရှင်တဦးဖြစ်တဲ့ Ugo Kokotor ကတော့အခုလိုပြောပါရစေအရင
်ဆုံးကတော့ဟာ Djokovic ရဲ့Nadal ye Roger Federer botro matangi le ma thu ya totor le o tennis logan ma dot le ho chi chok ya de bo no da bi me di hit di 2024 ma ro naw te linye le ri ya dot le ho ho kaung la ja de di Djokovic so ye di hit the ma ti olympic gold medal thu be ya no da le tu twat do achievement thu bo tu di ya ho ကျူဇာနဲ့ခါမမြောက်ဒီတစ်ခါရပါတယ်ဒီနှစ်ထဲမှာ French Open နဲ့ Wimbledon ကို Alcaraz ကရယ် Australia Open နဲ့ US Open ကခုနောက်တဲ့လင်းရီဟို Italy Yannick Sinner ဆက်သွားတယ်တော်လေးကောင်းလာဒီနှစ်ထူးခြားတာလေးကတော့ Carlos ပဲ Grand Slam နှစ်ခုရတာအဲ့ဒါလေးထူးခြားတယ် Now Italian only Yannick Sinnerသူကနပွဲရတယ်အဲ့တော့အရင်လူဟောင်းတွေကစပီးကြီးစုဖို့ဆိုတာမလွတ်တော့ဘူးတော့ဒီလူငယ်တွေရဲ့ဟိုဟာကအတော်လေးကိုဖိဆိုင်မှုတအားဟိုကျဉ်းထန်လာတယ်လို့ကျွန်တော်ကတော့မြင်ပါတယ်အဲ့ဒါကြောင့်
ဂျိုကိုဗစ်ကတော့ဒီနေ့မှာ Grand Slam ပြိုင်ပွဲတွေကိုဘုံမဆွဲခဲ့ပေမဲ့လည်းတစ်ဖက်မှာတော့သူကစားသမားတက်တန်းတစ်လျှောက်မှာဘယ်တော့မှအနိုင်မရဘူးသေးတဲ့ Olympic ပြိုင်ပွဲမှာပထမရပြီးတော့ရွှေစိတ်ကိုရလိုက်ပါတယ်Paris Olympic အမျိုးသားတူးချင်း final မှာ Djokovic က Spain က Carlos Alcaraz ကို6-6 နဲ့နှပွဲပြန်နိုင်ပြီးတော့ရွှေစိတ်ရသွားခဲ့ပြီးတော့အဲ့ဒီအောင်မြင်မှုအတွက်ကျေနပ်တယ်ဆိုပြီးတော့ပြောလိုက်ပါတယ
် An emotional day nerves before what can be my last singles match
Guys memory ဘက်မှာမျိုးသားသစ် champion တွေထွက်ပေါ်လာခဲ့သလိုတစ်ဖက်မှာလည်း Grand Slam ပြိုင်ပွဲတွေကို22ချိန်နဲ့အမျိုးသားတွေဘက်မှာဒုတိယအများဆုံးရထားတဲ့စပိန်နိုင်ငံသားရာဖယ်နာဒါလ်တယောက်တင်းနစ်ကစားတာကနေအနားယူသွားခဲ့ပါပြီဒီနေ့မှသူချစ်တဲ့ပြင်သစ် Open Tennis ပြိုင်ပွဲကိုနောက်ဆုံးအချိန်ဝင်ကစားပြီးနှုတ်ဆက်ခဲ့သလိုပြီးခဲ့တဲ့နိုဝင်ဘာလကစပိန်နိုင်ငံမာလာဂါမြို့မှာကျင်းပခဲ့တဲ့နိုင်ငံလိုက်ဒေးဗစ်ဘလာတင်းနစ်ပြိုင်ပွဲမှာလည်းနောက်ဆုံးအချိန်ကစားခဲ့ပြီးတော့တင်းနစ်ကစားသမားဘွားကနေအနားယူသွားခဲ့တာကတော့အားစားလောကနဲ့အားစားဝါသနာရှင်တွေအတွက်တော့ဒီနေ့အတွက်အဆုံးရှုံးမှုလို့ပြောရမှာဖြစ်ပါတယ်ခင်ဗျာကော်ဒီပြိုင်ပွဲတွေဘက်ကိုကြည့်ရရင်တော့ဒီနှစ်ကအမေရိကန်အားကစားသမားတွေအောင်ပွဲခံတဲ့နှစ်လို့ပြောရမှာဖြစ်ပါတယ်။အမေရိကန်နိုင်ငံဂျော်ဂျီယာပြည်နယ်ဩဂတ်စတာမှာကျင်းပခဲ့တဲ့ Damascus ကော်ဒီပြိုင်ပွဲမှာတော့အမေရိကန်က PGA ကမ္ဘာအဆင့်တက် Scotty Scheffler ကအနိုင်ရပြီးတော့ Master Champion ဆုကိုဒုတိယကြိမ်မြောက်ပိုဆွဲသွားခဲ့ပါတယ်။ Master ပြိုင်ပွဲပြီးတဲ့နောက်ဒုတိယကျင်းပခဲ့တဲ့ American PGA ကော်ဒီပြိုင်ပွဲမှာတော့ Xander Schauffele ကနောက်ဆုံးကျင်းမှာဘာဒီရိုက်ပြီးတော့အဲ့ဒီတစ်ချက်ထဲနဲ့ပဲအနိုင်ရသွားခဲ့ပါတယ်။ဒါသူအတွက်တော့ပထမဆုံးမေဂျာဆူဖလားလည်းဖြစ်ပါတယ်။တခါအမေရိကန်အိုပန်ကောက်သီးပြိုင်ပွဲမှာတော့အမေရိကန်က Bryson Nation ဘူးကမြောက်အိုင်လန်သား Rory McIlroy ကိုတစ်ချက်အသာနဲ့နိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်။ McIlroy ဟာဒီပွဲရှုံးသွားခဲ့တာကြောင့်အခုဆိုရင်မေဂျာဆူဖလားကိုအနိုင်မရတာဟာဆယ်စုနှစ်တစ်ခုရှိသွားခဲ့ပြီလည်းဖြစ်ပါတယ်။ဗြိတိန်နိုင်ငံမှာကျင်းပခဲ့တဲ့သော Open လို့ခေါ်တဲ့ Welsh Open ကောက်သီးပြိုင်ပွဲမှာတော့နောက်ဆုံးနေ့ထိအကျိန်းနဲ့ဖြစ်ပြီးအဲ့ဒီနောက်ဆုံးနေ့မှာ Xander Schauffele ကသူသောင်ရိုက်ချက်တဲ့6ချက်ရှော့ရိုက်ပြီးတော့ပိုဆွဲသွားခဲ့ပါတယ်။ဒါသူတို့တော့အခုနှစ်မှာဒုတိယမြောက်ရတဲ့ Major Superstar ဖြစ်ပြီးတော့အခုလိုအနိုင်ရလိုက်တဲ့အတွက်ဒီနှစ်ကျင်းပတဲ့ Major Superstar 4ခုစလုံးကို American League ကအနိုင်ရလိုက်တာဖြစ်ပါတယ်ခင်ဗျာ။ Marathon တွေဘက်ကိုကြည့်ရရင်တော့ American နိုင်ငံမှာကျင်းပခဲ့တဲ့ Chicago Marathon မှာ Kenya နိုင်ငံက Ruth Chepngetich ကနာရီ9မိနစ်56စက္ကန့်ပြေးပြီးတော့ကမ္ဘာစံချိန်စစ်ကိုတင်ခဲ့ပါတယ်။ဒါဟာမိနစ်ကဘာလင်မာရသွန်မှာအီသီယိုးပီးယားနိုင်ငံကအဆာဖာတင်ခဲ့တဲ့က ကမ္ဘာစံချိန်ထက်2မိနစ်လောက်ပိုပြီးတော့မြန်လာလဲဖြစ်ပါတယ်ခင်ဗျာ Formula 1ကားပြိုင်ပွဲဒီဘက်မှာတော့ Red Bull အသင်းက Max Verstappen ကကမ္ဘာချန်ပီယံဖြစ်သွားခဲ့ပါတယ်ဒါဟာ Verstappen တွက်တော့ Formula 1ကားပြိုင်ပွဲဒီဘက်မှာကမ္ဘာချန်ပီယံဆုကို၄ချိန်ဇက်တိုက်အနိုင်ရရှိတာဖြစ်ပြီးတော့ဗတ်စတပ်ပန်နေနဲ့ရှင်းနှစ်မှာကမ္ဘာချန်ပီယံဖြစ်ခဲ့ရင်တော့မိုက်ကယ်ရှူမာခါရဲ့၅ချိန်ဇက်တိုက်အနိုင်ရတဲ့စံချိန်နဲ့ဤသွားမှာဖြစ်ပါတယ်အမေရိကန်ကအားကစားပြိုင်ပွဲတွေမှာတော့ Super Bowl လို့ခေါ်တဲ့အမေရိကန်အမျိုးသားဘောလုံးဖိုင်နယ်မှာ Kansas City Chiefs အသင်းကအနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်ဒီနေ့ Super Bowl Final ကို Las Vegas မှာကစားခဲ့ကြတာမှာ Kansas City အသင်းက San Francisco 49ers အသင်းကို 25-22 မှတ်နဲ့နိုင်ပြီးတော့ Champion ဖြစ်သွားခဲ့တာပါ Kansas City Chief အသင်းအနိုင်ရသွားတာကြောင့်သာဟာသူတို့အတွက်တော့ Super Bowl Champion ဆုကို9နှစ်အတွင်းမှာ3ချိန်မြောက်ရရှိလိုက်တာလည်းဖြစ်ပါတယ် American ကနောက်ထပ်လူကြိုက်အများဆုံးအားကစားနည်းတစ်ခုဖြစ်တဲ့ NBA Basketball ပြိုင်ပွဲဘက်မှာတော့ Boston Celtics အသင်းကစနေနေ့ဘိုဆွဲသွားခဲ့ပါတယ်နောက်ဆုံးဖိုင်နယ်ကို Boston Celtics နဲ့ Dallas Mavericks အသင်းတို့ဘိုးလူကြတာမှာ Celtics အသင်းက၄ဘွဲ့တစ်ဘွဲ့နဲ့နိုင်ပြီးတော့ Champion ဖြစ်သွားခဲ့တာပါဒီဘွဲ့နိုင်လိုက်တာကြောင့် Celtics အသင်းဟာ NBA Basketball Champion ဆုကိုလည်း18ချိန်မြောက်ရပြီးတော့ LA Lakers အသင်းရဲ့စံချိန်ကိုကျော်ပြီးတော့အများဆုံးစံချိန်တင်လိုက်ပါတယ် NHL Hockey ပြိုင်ပွဲတွေဘက်မှာတော့ Florida Panthers နဲ့ Edmonton Oilers အသင်းတို့ဘိုးလူခဲ့ကြပြီးတော့ဖိုင်နယ်ကို9ဘွဲ့အပြည့်အကြိမ်နဲ့ကစားခဲ့ရပြီးတော့နောက်ဆုံးခုနှစ်ပွဲမြောက်မှာတော့ Florida Panthers အသင်းက2ဂိုးတကိုးနဲ့ကတ်နိုင်ပြီးတော့ NHL Stanley Plough ကိုရရှိသွားခဲ့ပါတယ်။တခါ Major League Baseball ပြိုင်ပွဲတွေဘက်မှာတော့ LA Dodgers အသင်းက New York Yankees အသင်းကို4ဘွဲ့တစ်ဘွဲ့နဲ့အနိုင်ရပြီးတော့ Champion ဖြစ်သွားခဲ့ပါတယ်။ဒါဟာ LA Dodgers အသင်းအတွက်တော့ World Series ပြိုင်ပွဲကို9နှစ်အတွင်းမှာ2ချိန်မြောက်ရရှိတာဖြစ်ပြီးတော့ Major League Baseball World Series ပြိုင်ပွဲကိုလည်းရှင်းကြိမ်မြောက်ပူဆွဲသွားခဲ့တာဖြစ်ပါတယ်ခင်ဗျာ
View American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကို email သတင်းလောင်းအဖြစ်နဲ့ VOAP statistics ကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်အခုဆိုရင်ဒီ email သတင်းလောင်းကို Facebook စာမျက်နှာကနေပြီးလွယ်လွယ်ကူကူတောင်းယူနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့ View မြန်မာဝိုင်း Facebook စာမျက်နှာမှာ sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့အင်တာနက်ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလွှာတောင်းယူနိုင်တဲ့နေရာကိုရောက်ရှိပါရယ်။ VOA မြန်မာပိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးတော့အီးမေးလ်သတင်းလွှာတောင်းယူနိုင်ပါရယ်။နောက်တစ်နည်းကတော့ VOA မြန်မာအီးမေးလ်လိပ်စာ bambiset@voanews.com ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။email လိပ်စာကိုတေချာမှတ်အောင်ရေးဖို့လိုပါရင်နေ့စဉ်တစ်နေ့နှစ်ချိန်ပို့ပေးနေတဲ့ email သတင်းတော်ကသတင်းကောင်းစဉ်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းနဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပြည့်တဲ့အတွက်သတင်းတွေကို radio ရုပ်မြင်သံကြားနဲ့ internet တို့ကနေအရောက်ပို့ပေးနေပါရဲ့ရှင်
။ VOA ရဲ့ကြားသပတင်းနဲ့မနက်ခင်းစီစဉ်တွေကိုနားဆင်ကြည့်ရှုနေကြတာပါ။ VOA American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေအပြင်နောက်ဆုံးရသတင်းတွေစောင်းပါတွေသတင်းသုံးသပ်ချက်အတွေ့အဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်စီစဉ်တွေကို Facebook နဲ့ YouTube တို့မှာလည်းကြည့်ရှုနိုင်တယ်လို့ VOA ရဲ့ internet ဆာမျက်နှာ bamis.voanews.com မှာအချိန်မီဝင်ရောက်ကြည့်ရှုဖတ်ရှုနိုင်ကြပါတယ်။ဒီကနေ့မနက်ခင်းစီစဉ်ပထမပိုင်းကိုဒီမှာပဲရနာပါရစေခင်ဗျာ။ဆက်လက်ထုတ်လွှင့်မယ့်ဒုတိယပိုင်းစီစဉ်တွေကိုဂျိုရုဆလောင်းကနေလူလူမေးဆွေရုပ်သံ line ကကြည့်ရှုနိုင်တဲ့အပြင် Facebook YouTube တို့ကနေလည်းတိုက်ရိုက်ကြည့်ရှုနားဆင်နိုင်ကြပါတယ်ခင်ဗျာ။
ပြည်ဝင်အမေရိကန်တန်ရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ်အမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေမှာဆိုရင်မနေ့6နာရီကနေ9နာရီထိထုတ်လွှင့်တဲ့ VOA မနေ့ခင်းရေဒီယိုအစီအစဉ်ပထမပိုင်းနာရီဝက်ကိုတော့လိုင်းတူနဲ့ဖမ်းယူနိုင်တာပါ။လိုင်းဒိုမီတာ25 kHz 1865လိုင်းဒိုမီတာ32 kHz 6153ညာနဲ့လိုင်းဒိုမီတာ40 kHz 0533ညာတို့ကနေဖမ်းယူနိုင်နိုင်ပါတယ်။VOA ညာချမ်းရေဒီယိုစီစဉ်ကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ30 kHz 9963ညတို့အပြင်ပထမပိုင်းနာရီဝက်နဲ့စနေတနင်္ဂနွေမှာထပ်တိုးလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။အစီအစဉ်အစဆုံးကိုလူလူမိတ်ဆွေရုပ်သံ line VOA မြန်မာပိုင်း web စာမျက်နှာနဲ့ Facebook နဲ့ YouTube လူမှုကွန်ရက်စာမျက်နှာတွေကနေပြီးတော့လည်းနားဆင်ကြည့်ရှုနိုင်ပါတယ်။မှန်ကန်တဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ်ရှင်။
မင်္ဂလာမနက်ခင်းပါခင်ဗျာ VOA American တန်ရဲ့2024ခုနှစ်ဒီဇင်ဘာလ26ရက်ကြာသပတေးနေ့မနက်ခင်းအစီအစဉ်လေးကိုမနက်9နာရီအထိဆက်လက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာအခုအစီအစဉ်ဒုတိယပိုင်းမိနစ်30မှာတော့ကြာသပတေးနေ့တိုင်းတင်ဆက်ပေးနေကြအရိတာနဲ့ဆွေးနွေးကန်ဂျန်စီအပတ်စဉ်ကဏ္ဍတွေကိုစတိုက်တင်ဆက်ပေးတော့မယ်အခုရင်ဆုံးတော့အရိတာနဲ့ဆွေးနွေးကန်အထူးအစီအစဉ်နဲ့စပါမယ်ကုန်ဆုံးတော့မဲ့2024ခုနှစ်အတွင်းမြန်မာနိုင်ငံမှာနိုင်ငံရေးတည်ငြိမ်မှုကင်းမဲ့လာတဲ့အတူအခြေခံလုံခြုံရေးစီးပွားရေးနဲ့စာနာမှုအခြေအနေတွေလည်းစတိုက်ကျဆင်းနေကြပါတယ်ပြိုလဲလူဖြစ်လာတဲ့စစ်ကောင်စီကိုတရုတ်နိုင်ငံကစစ်ရေးနိုင်ငံရေးအပါအဝင်ဤမျိုးစုံနဲ့ကြားကံပေးဖို့လှုပ်လာပေမဲ့ထိရောက်မှုရှိပါမလားအခုဒီဘက်အေဂျာနဲ့ဆွေးနွေးခန်းအစီအစဉ်မှာဥကြော်စံသားကိုမမြသဇင်အောင်ကမေးမြန်းဆွေးနွေးထားပါတယ်ခင်ဗျာ
မင်္ဂလာပါဥကြော်စံသားရှင
်မင်္ဂလာပါရှင
်အခုကျမတို့ဒီ2024ကုန်မာတော့မယ်ဒီနေ့အတော်အတွင်းအခြေအနေတွေကိုကြည့်မယ်ဆိုရင်မြန်မာနိုင်ငံမှာအနာသိမ့်ပြည့်နောက်မှာစခဲ့တဲ့မတည်ငြိမ်မှုတွေရောပါကြဆင်းမဲ့အလားအလာရှိခဲ့ပါသလားအခြေအနေတွေရှိခဲ့ပါလား
အများကြီးစဉ်းစားကြည့်ပါရဲဘာများတိုးတက်မှုတစုံတရာရှိခဲ့သလဲရှေ့လာလာတွဲဆိုတာအတော်လေးအဖြေချရခက်ပါတယ်ဘာကြောင့်လဲဆိုတော့တိုင်းပြည်မှာအဓိကတည်ငြိမ်မှုမရှိဘူးဖြစ်နေဆိုတော့ဒါကအစ်အရေးကြီးပါတယ်တည်ငြိမ်မှုကဘယ်လောက်တောင်ယိုယွင်းပျက်စီးလာလဲဆိုတော့နိုင်ငံသားတန်ယုံတွေကိုဆိုရလုံုံရေးအမခန်နဲ့ထားတဲ့တန်ယုံတွေတန်တမအဆောက်အဦတွေကိုတော့မှသူအကောက်ွယ်မပေးနိုင်တော့ဘူးတန်မအများပြည်သူတွေကလည်းအများကြီးအကောက်ွယ်မဲ့နေသဘောဖြစ်ပါတယ်မန္တလေးမှာတရုတ်ကောင်စီဝင်ယုံသူတို့ရဲ့အဓိကမိတ်ဆွေသူတို့အဓိကအကောက်ွယ်လုံုံရေးပေးထားတဲ့ဒေသတော်အတိုက်ခံရဆူရနေဆိုတဲ့အခြေအနေဆိုပါတယ်အဲ့ဒီဒီနာတဝိုင်းမှာလည်းပဲတော်လိုင်းရာစုရအထူးသဖြင့်ဆင်လာကြတာဖြစ်ဖြစ်ဖြစ်နိကလာတယ်ဆိုတော့တင်ကြီးမှုကလုံးဝမရှိပါဘူးစစ်ကောင်စီဟာအခြေခံလုံခြုံရေးတောင်မှပြင်းနိုင်တော့ဘူးဆိုပြီးတော့နိုင်ငံတကာသုံးသပ်သူရဟောပြည်တွင်းအတွေ့အကြုံပြောကြပါတယ်။နောက်စီးပွားရေးနဲ့ဆန္ဒမှုအခြေအနေကိုကြည့်မယ်ဆိုရင်စီးပွားရေးတွေပဲတဖြည်းဖြည်းကျဆင်းလာတယ်။ကမ္ဘာ့ဘဏ်ကတလောတုန်းကပဲခမှန်းချက်ထွက်လာကြလိုက်ပါတယ်။မြန်မာနိုင်ငံစီးပွားရေးဆက်လက်ပြီးကျဆင်းမယ်ဆိုတဲ့သဘောတွေ့ရပါတယ်။နောက်ပြီးတော့ပြည်သူတွေရဲ့လောလောဆယ်မှာတွေ့နေတဲ့ကုန်စည်ခြင်းပြဿနာဒီလောင်စာအခက်အခဲတေးပူဆောင်ရေးခက်ခဲရလေအများကြီးဖြစ်နေပါတယ်ဆိုတော့စီပွားရေးသိကြဆင်းတယ်။နောက်စာနာမှုအခြေအနေကိုကြည့်မယ်ဆိုရင်လူပေါင်းတန်း20ကျော်လောက်ဟာစီးရဲနံပါတ်မှုရဲ့ line အောက်ချေမှာပါလေ poverty line ရဲ့အောက်မှာရောက်နေရဆိုပြီးတော့ကုလသမဂ္ဂထုတ်ပြန်လာတဲ့တွေ့ရပါတယ်။တန်းတဲ့ချင်းရဲ့ပြည်သူတွေအငယ်ပဲကျုံလာမဲ့အခြေအနေကြောင့်ရှိနေရဆိုပြီးတော့လည်းခမန်းချက်တွေရှိပါတယ်ဆိုတော့တိုင်းပြည်မှာတည်ငြိမ်မှုမရှိဘူးစီပွားရေးစာနာမှုအခြေအနေမရှိဘူးဆိုတော့အကုန်လုံးဟာ2024မှာပူလို့တော့မှဆိုရကြဆင်းရတဲ့လို့ပဲပြောရမှာဖြစ်ပါတယ်အ
ဲဒီချင်းဒီအလုံးကိုခြုံပြီးတော့ပြောမယ်ဆိုရင်ဒီလိုမတည်မငြိမ်ဖြစ်နေတာဟာအဓိကစီအခြေအနေကြောင့်လို့ပြောလို့ရလား
စစ်ဆိုတာဟာနိုင်ငံရေးပြဿနာမပြေလည်လို့အဓိကစစ်ဖြစ်လာတယ်ဆိုတဲ့သဘောပါဆိုတော့စီအခြေအနေကိုကြည့်မယ်ဆိုရင်ပူပူလို့သာဆိုလာပါတယ်ဆိုတော့ပြောခဲ့ဆိုပဲတော်လိုင်းအရာစုတွေကအများကြီးသိမ့်ပိုက်လာတော့သူတို့ဟာဖက်ဖကဆွေးကြဆင်းလာပါတယ်အဲ့ဒါကြောင့်လည်းပဲအခုနောက်ပိုင်းမှာပြည်ပနိုင်ငံလူစုအာကိုလာရတဲ့နှင်းမျိုးစုံနဲ့လေတံပြောက်ဖို့ကြိုးစားလာတာကိုတွေ့ရတယ်ဆိုတာအမှန်ပါပဲအဲ့ဒါတွေဟာ
တပင်းစစ်ကောင်စီကလည်းရွေးကောက်ပွဲလုပ်မယ်လို့ပြောထားပါတယ်ဒီစစ်ကောင်စီလုပ်မယ့်ရွေးကောက်ပွဲကိုနိုင်ငံရေးပါတီတချို့ကလည်းထောက်ခံထားတယ်တကောင်စင်းကလည်းကောက်နေပါပြီဒါရီကတည်ငြိမ်တဲ့အလားလားလို့ပြောလို့မရပါဘူးလား
တင်ငင်တဲ့တော့ပြောနေပါတင်ငင်မဲ့အလားအလားပဲတင်ငင်ဘူးအထုတ်တဲ့အလားအလားလားဆိုတော့တင်ငင်ဘူးအထုတ်မှုတော့ဖြစ်ပါတယ်။ဘာကြောင့်အထုတ်လာလဲဆိုတော့သူတို့ကစီးနဲ့ရင်ဆိုင်လို့လုံးဝမပြီးတော့ဘူး။ဒါပေမဲ့ကြုံမှုကြီးမြောင်လာရဲ့မင်းကမလက်နဲ့ကင်တဲ့တော်လှန်ရေးအင်အားစုကိုဒီလက်နဲ့ကိုစွန့်ပြီးတော့သူတို့ပြောတဲ့စကားနားထောင်ဖို့ဆိုတာပြောတယ်။ဆိုတော့အဲတရုတ်ကကြောင်ပြီးတော့သူတို့ဖြန့်ဖြေးစစ်ဆေးပေးတဲ့သဘောဖြစ်ပါတယ်။ဒီရွေးကောက်ပွဲနောက်ွယ်မှာလည်းပဲတရုတ်ကအဓိကပံ့ပိုးပေးနေတဲ့သဘောဖြစ်ပါတယ်ဆိုတော့ဒီကဝယ်တဲ့သကောင်စီရင်ကောက်တာကြည့်ရင်မြန်မာစစ်ကောင်စီထိန်းချုပ်တနိုင်တာက60ရာခိုင်နှုန်းလောက်ပဲရှိတယ်လို့ကြောညင်သူကခံမှန်းကြပါတယ်။ကျန်60ရာခိုင်ကျော်ကျော်ကဒီတော်လိုင်းအင်အားစုတွေလက်ထက်မှာကြောင်နေပြီဖြစ်တယ်။ဆိုတော့အဲ့လောက်ကိုကောက်တဲ့သကောင်စီရင်အဲ့လောက်မှပဲလုံမဲ့ရွေးကောက်ပွဲကလည်းပဲတနိုင်ငံလုံးကိုကိုစားပြုတဲ့ရွေးကောက်ပွဲမဖြစ်နိုင်ဘူးနေမြေအဖြစ်ကိုထိုက်ကဆိုတော့နောက်ရွေးကောက်ပွဲသဘောသဘာဝကပဲတရားမျှတလွတ်လပ်တဲ့ရွေးကောက်ပွဲဖြစ်နိုင်ခြေလုံးဝမရှိပါဘူး။ sikam sia te phetat zuru kimpa me yega pwe phet de zuru wo adika shin pyai nai me nli pa win nai nai pari 40 wo zuru a da yega pwe win win pwe pait tin tha le so tyan na party de chu a zuru wo lu la de party yue lu ne su party de da phet de so ba ba phet phet zuru ha phet de ni ne zuru a nai yaung lu me yega pwe da phet par de so lo lu ya khan ma ni ya de da bo jo mu ji me yaung la nga zu so mna phet shin lo lu de yega pwe zu Balloon and Pipe by hook or by crook, nine on Lumas, we are looking at Yuga with Pit as we have Pioja. So, perhaps everybody, the Yuga Puego, the Luria Lekantinalu, to a Pitamis, you know, Lolo Zema, a Subumukanaja Zin, a little ting out, ting yaw, my mind, though I met the Gassiman at Pilemulangura, Udinello, Pio Macabare.
Er Gube in a town of Sanga, so in the Anna Dina ha. Lean the tail lavavi, or sit down, see you, Nanganaga, a theme map you move. Now, do you go away for ma, Nanganaga, talk him what blue she valley?
Sit on you, Benangama, they win a theme map pure look, Mapojava, sit on see, and I think who are the room Jacana Pionis Rove, Maomina, and I think who are Lean tea, and I think said Pira, Ningu for you than a Beloma, Mapinano, Namuna, D. C. M. Pira, Pagapsida, a good. Kami buat pion pun ada, kalau pion pun ada, nurut macam tu lah. Yang we pion bi pion ni, so dah ha, tapi orang makan ni nilam boleh. Pion le pion bi me, cecen elu cini mahu pandi ni ni. Abu jadi pion le sini ni sekarang pion la. Cenderu sini ada anak yang ni ni sibuk, gudah mah makan nilam mahu pion ni buat. Dah yang penang agama, asih mah mesti jauh susah poli mah. Tapi me, dia juga lo, tu ya cuci buat ni, ni sini ni tu jam. Sekarang sih mah tiba. อาสาทูปิรอสุเสร็จสรรค์ปิรอตัวจูซิบัวเรโกตัวซิบัวลงงานเนี่ยโทรนไปไหนแม้อาสาทูอันนั้นไปพอสิตัวสามตัวเดียวตัวเอ็นยูจีโรบารัวลงไลค์เคยเอ็นยูจีตัวทุสุยมาเลยเอ็นยูจีปาลายอเมริกันปาลามาเอ็นนักว่าตัวเอ็นยูจีกูอเมริกันลูโรลงมาเดียวกันมีนทาราพิเลยเนาะไอ้เกี่ยวกับตัวทูเจ้าปิรอตัวเลวมุยองดีทายน์ได้รู้นี่ใครปิรอตัวเวนปิรอลูกพูดจูซานเองนะพิเปอร์อาสียังอาร์ Kuwe di time malu me siwe mami mana yang orang lepik me tengah nampi orang time unjuk juga Malaysia unjuk nentui biro Ibrahim nentui biro di sekarang siwe pion biro Asia bangun dia khodun bu surat dabo lula rai tui awal dah baca orang lepik leh sini kita china ara dia tu pada mami si dia mau jauh Asia ngaruh ha nenek pion biro time kau me lama pi time dia leh terus lama jauh me sura so di dvora yang nua leh terus masih gelu ni mana yang aku Asia pun leh lekangera leh di dvora leh lekangera India juga pi pi dah meluk dah leh di dvora ni meluk me sura campur aje dia leh terus lama jauh sama solo sura dvora sura aku Asia leh itu pun bukan Singapura tu zala atau tuya aje so jangan nengah ni mana leh sekarang sih minyakilo mahupu dia anda aku jauh lu elu sekarang sih aku ni leh luar zimbo juzara Pilihan juga ada pilihan lain barai. Adalah tipe pilihan lain barai. Jadi memang demokrasi, enam negara ni ada dah pemimpin nama senjeng kuga ni umai lu tema.
Tapi macam ada yang apa di dia ni, orang yang ini komuni, pudwe, sebila lu dah, oh, ada apa belum ni tanya siapa ni?
Ada, si anda ni apa? Bayang ni sura dia juga tu, jadi wah kau gua buat dua demokrasi ni. Sekarang siapa lumiu ye dua tu, kau ke BM itu bawa pelak gaya. Di tanya nak apa yang tu, bila dia masih bawa je. Aikah jangan nengah raga le, tu biasa pelak. Biro dah pemimpin tu dua, tiga si kemal di tema di mana mah pasal tu. Tapi orang itu juga jual, juga le panah panah. Di kerja masa itu orang je nih tu lah palu le sura. Di kah sura tiga itu lah. Ini runan tu malah. Ini hari sura si boy caca ni ada si jare TNL tu. Sama juga ada kecenderungan entry mesra. Deep fire itu juga yang cubi ni. Sekarang tu kan, biasa itu pertama baru deep fire itu juga itu pinjaman ni 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 tu baru dia awal. Dia ni amat suruh ni cerita ini macam orang tu juga ni mahal. Iru baru kira iru ni kolon ni mahal. Ni dia ni amat. Aiy, tolong ini yang tu dia ni. Dia ni terpaksa nak hubungi lepas ni ada kau ni melulu mahuk dua bahu. Nampi lula ia kerja di lepas dia ni pelak kerja. Aku dia ni pelak tu baby ada dongeng dongeng dan dia pelak mazan yang usah tu orang pelak orang sesi macam apa itu. Dia tu juga dia pelak ni ni balik. Sekarang tu dia hubungi dia tolong ini yang cerita ini macam orang tu juga pelak orang cuci ayam balik. Dia tu juga dia kerja pelak. အဲ့လိုမှမဟုတ်ရင်တော့ပြည်သားပူဆိုးသွားနိုင်တယ်သို့သော်တရုတ်ကအဲ့လိုညှိနှိုင်းနိုင်တယ်ဆိုရင်တော့အခြေအနေဟာတပြုတ်တပြေးဖြစ်ပြီးတော့အလားအလာကောင်းလာနိုင်တယ်လို့ပြောရမှာပ
ါဒီလိုအနေထားကြီးအရတော့ဒီ2024ကမြန်မာနိုင်ငံအတွက်အလားအလာကောင်းနေမရှိသလိုဖြစ်နေပါတယ်အဲ့တော့2025မှာရောတိုင်းပြည်ကောင်းလာမယ်အလားအလာအခြေအနေဘယ်လိုခန့်မှန်းမှာမလဲ
အခုနပြောသလိုပဲတရုတ်ကကြောင်ဝင်စစ်ပြီးတော့လုတ်တယ်အာဆီယံကလည်းသစ်ကောင်စီကိုချိန်နှောင်နေရာလေးပါလေးပေးလာတယ်ပြန်ပြီးတော့လက်ခံလာတယ်ဆိုတော့တိုင်းဒေသကြီးအဓိကတိုင်းဒေသကြီးချိန်နှောင်လုတ်လိုက်ရင်တိုင်းဒေသအပါဝင်ပေါ့လေတော်လှန်ရေးအားစုတွေမြန်မာပြည်သူတွေလူချင်းတွေသဘောထားတွေကနည်းနည်းဖြည့်စွမ်းပေးနိုင်တယ်ဆိုရင်တော့တစင်းတက်မှာဖြစ်ပါတယ်ဒါပေမဲ့ကျင်းတော်မြင်နာကတော့မြန်မာပြည်မှာအဓိကပြဿနာဟာစစ်တပ်ကြီးစိုးနေမှုဖြစ်ပါတယ်ဘုရင့စစ်တပ်ကအများရန်ပြောတယ်ဗိုလ်ချုပ်ဦးကြီးမြောင်းဟိုင်းတို့ဟာတို့ဦးသိန်းစိန်တို့လက်ထက်ကလေးကလည်းပဲအာစစ်တပ်ကနိုင်ငံကြီးကတောက်ဆုတ်ဖို့ကြိုးစားနေတာတဖြည်းဖြည်းဒါပေမဲ့တိုင်းပြည်တည်ငြိမ်ပြီးတော့နိုင်ငံရေးရသွားရင်စူစတော့ဆိုရင်စစ်တပ်ကလုံအားထွက်သွားမှာဖြစ်ပါတယ်နိုင်ငံကြီးကဖယ်ပေးမယ်လို့ပြောတယ်ဆိုတော့တိုင်းပြည်အေဂျင့်ကစစ်တပ်ထွက်မယ်ဖယ်ပေးမယ်နိုင်ငံကြီးကအခုကျွန်တော်စဉ်းစားမိတာစစ်တပ်ဖယ်ပေးမှတိုင်းပြည်ငြိမ်းချမ်းမယ်ဒါပေမဲ့ဟိုဘက်ကပြန်စဉ်းစားရမယ်သဘောဖြစ်ပါတယ်အမှန်ကတော့ဒီစစ်တပ်ကငါတို့သာလျှင်ကြီးစုမယ်ဆိုတော့စစ်တပ်ရှိနေသမျှကာလပတ်လုံးဒီလိုနေရာယူနေသမျှကာလပတ်လုံးဒီတော်လှန်ရေးအင်အားစုတွေမြန်မာပြည်သူတွေတော်တော်များများပေါ့လေနဲ့အဲဒီတိုင်းရင်းသားတော်လှန်ရေးအင်အားစုတွေလက်ခံကြမှာမဟုတ်ပါဘူးဆိုတော့ဒီဟာကိုမလျှော့နိုင်ရင်တော့ဆက်လက်ပြီးတော့ဖြစ်မယ်ဟိုတရုတ်ကအတင်းအပြလုပေးပြီးတော့နိုင်ငံတကာကလည်းပဲသူတို့မွန်းကျက်နေလို့လက်ခံလိုက်ပါဆိုပြီးအတင်းလုခဲ့ရင်တောင်မှလူရဲစိတ်ထဲမှာတော့အုံနှွေးနှွေးနဲ့ဒါမကျေနပ်မှုတွေဖြစ်နေပြီးတော့ဒီတန်တရားပေါ့လေဆက်လက်ပြီးတော့သွားနေလိမ့်မှာဖြစ်တယ်လို့ပဲစိတ်မကောင်းစွာနဲ့ပြောမှာဖြစ်ပါတယ
်ဟုတ်ကဲ့ပါဦးကျေးဇူးတင်ပါရှင်အခုလို့ဆွေးနွေးပြီးတဲ့အတွက်ကျေးဇူးတင်ပါတယ်ဟုတ်ပါဘူ
းမသေးချာမရေရာမှုတွေနဲ့ပြည့်နှက်အပြောင်းအလဲတွေများတဲ့ကဘာကြီးမှာကျမတို့ကြားတယ်လို့မြင်တယ်လို့ဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါလေ။တည်င်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်။အချက်အသေးကာလတွေမှာကျမတို့ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့မနှက်ဖြန်တွေကိုတောင်းကြမိတာတွေကတည်င်းလွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်။ကျမတို့ VOA ကအန်ရဲ့ကြားကတည်င်းတွေကိုတင်ဆက်ပေးနေပါတယ်။ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ် VOA America အတန်းကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါရှင
် VOA American တိုင်းရဲ့ကြားသာပရင်းနဲ့မနက်ခင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ခုဆက်ပြီးတော့အပတ်စဉ်စီစဉ်တစ်ခုဖြစ်တဲ့ဂျန်စီအလှဲ့ပါ2024ခုနှစ်ဟာလူငယ်တွေအတွက်အောင်မြင်မှုတွေအစုလိုက်အပြုံလိုက်ရလိုက်တဲ့နှစ်ဖြစ်တယ်လို့တအံမျိုးသားလူမျိုးရေးတက်မတော် TNL ရဲ့ပြောရေးဆိုခွင့်ရှိသူလွေးရည်ဦးကပြောထားသလိုစစ်ပွဲတွေကြားအခက်အခဲတွေကြုံနေရတဲ့လူငယ်တွေလည်းရှိနေပါတယ်။ဒါပေမဲ့လူငယ်တွေအားလုံးကတော့2025နှစ်တစ်ကိုအကောင်းဆုံးပုံဖော်နိုင်ဖို့မျှော်မှန်းနေကြပါတယ်။2024ခုနှစ်ဂျန်စီအထူးအစီအစဉ်မှာမက်ခင်လေးကလူငယ်တွေနဲ့ဆက်သွယ်စကားပြောထားပါတယ်။
Hey, ဂျန်စီတို့တက်ချင်ရောက်ပြန်ပြီနော်ဂျန်စီတို့ရေမကြခင်ကုန်ဆုံးတော့မဲ့2024ခုနှစ်ကိုနှုတ်ဆက်ရင်းနဲ့2025ကိုကြိုဆိုတဲ့အထူးစီစဉ်လေးနဲ့တင်ဆက်ပေးသွားဖို့ရှိပါတယ်။ဒီစီစဉ်မှာဆိုလို့ရှိရင်လူငယ်ရည်မြင့်တဲ့2025ဆိုပြီးတော့တင်ဆက်ပေးသွားမှာပါ။ဒီမစီစဉ်မှာပါဝင်ပြီးသားဖြစ်တဲ့လူငယ်တချို့ရေအထူးဖိတ်ကြားထားတဲ့လူငယ်တချို့ရေပါဝင်ပြီးတော့တင်ဆက်ပေးမှာပါ။ဒီစီစဉ်မှာပရမအောင်ဆုံးအနေနဲ့ဆိုလို့ရှိရင်လူငယ်တယောက်လည်းဖြစ်တဲ့ကြီးမားတဲ့တာဝန်ကိုထမ်းဆောင်နေတဲ့တအန်းအမျိုးသားလူမျိုးရေးတက်မတော် TNL ရဲ့ပြောရေးဆိုခွင့်ရှိသူလွေးရည်ဦးကတော့လူငယ်ဆိုတာဘလို့ဆိုတာပြောကြသွားတာအရင်နားထောင်ကြည့်နော
်ဟုတ်လက်ရှိအမြင်တွေ့နေရတာကလူငယ်တွေကဒီနှစ်လူမျိုးဆိုရင်ဒီဒေါ်လာကြီးအရှိန်ပြင်လာတဲ့နှစ်လူမျိုးဆိုလူငယ်တွေကဥဆောင်တဲ့နေရာမှာပုံမပါဝင်လာကြတယ်ပြီးတော့အဆုံးဖြတ်ချက်ချတဲ့ခန်းခန္ဓာမှာလည်းပုံမပါဝင်တာတွေ့ရပါတယ်အထူးဖြစ်ဒီလူမျိုးစီးရေးရှိန်နဲ့ကျမတို့မြင့်တက်နေတဲ့အချိန်မှာလူငယ်တွေကရှေ့တန်းကနေတစင်ပေါ့နော်ဥဆောင်ပြီးတော့မှတိုက်ခိုက်တာမျိုးတွေ့ရပါတယ်ပြီးတော့ဒီရှေ့တန်းမှမဟုတ်ဘဲနဲ့အခြားတော့ဒီအသက်ဆိုင်ရာခန်းခန္ဓာပေါ့ ောเนาะဒီတော်လိုင်းကြီးကိုအောင်မြင်ဖို့အပူပေါင်းနေကြတဲ့ခံခန္ဓာမှာလည်းလူငယ်တွေသားသူတို့တက်ကြွရခံခန္ဓာကိုဖြည့်တင်းပြီးတော့မှဒီတော်လိုင်းကြီးမှာပါဝင်နေကြတွေ့ရပါတယ်အထူးသဖြင့်တို့ကတော့ဒီဆုံးဖြတ်ချက်ချတဲ့ခံခန္ဓာနဲ့ဥဆောင်တဲ့နေရာမှာပုံမပါဝင်တာတွေ့ရပါတယ်လက်ရှိကျမတို့ PSS တရားတော်ကြီးကလည်းဒီနှစ်မှာဆိုရင်တော်တော်လေးပြောင်းလဲလာတယ်လူငယ်တွေကနေရာကိုယူလာတယ်ပို့ပြီးတော့မှနေရာဥစားပေးခံရတာမျိုးတွေလည်းရှိလာတယ်ပြီးတော့တော်လိုင်းရေးတဲ့ဖက်ထဲမှာလည်းဆိုလဲလူငယ်တွေကပို့မှုပြီးတော့မှပါဝင်လာကြပါတယ်ဆိုတော့ကဒီနေ့ဒီနေ့တာလုံးကိုပြန်ကြည့်မယ်ဆိုတော့လူငယ်တွေရဲ့လုံနိုင်စွာအရေးချင်းတွေကရင်ရခင်ကဖက်ပေါ့နော်ပို့မှုအတူမြင်လာတာတွေ့ရပါတယ်သူတွေလုံနိုင်စွာသူကိုလည်းပို့မှုချပြလာတာကိုတွေ့ရပါတယ
်ဟုတ်တယ်နော်ဒီနေ့ပိုင်းထဲမှာလူငယ်တွေရဲ့ဆန်းဆောင်ရေးကတကယ်ကိုထူးခြားအံ့ဩဖွယ်ရာကောင်းလာတယ်လीပြီးတော့လေသူတို့ကအခုလက်ရှိဖြစ်နေတဲ့နိုင်ငံရေးစီအခင်းကျင်းတွေမှာနေမကဘဲနဲ့စီးပွားရေးပညာရေးတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးတို့အခြေအနေတွေမှာပါရှေ့ဆုံးကနေပြီးတော့တက်တက်ကြွကြွနဲ့ဥဆောင်ပြီးတော့ကြိုးစားနေကြတယ်လीကျမကလည်းဒီဂျန်စီစီစဉ်ကိုတင်ဆက်နေတော့လူငယ်တွေအများကြီးနဲ့စကားပြောပြီးတော့သူတို့ရဲ့ဒီလှုပ်ဆောင်နိုင်စွမ်းတွေကအမခန့်ဖြစ်တာကိုတွေ့ရတယ်ပေါ့နော်ဒီအခုဆက်ပြီးတော့ဒီကျမအစီအစဉ်မှာပါဝင်ပြီးသားဖြစ်တဲ့လူငယ်လေးနှစ်ယောက်ကိုလည်းဖိတ်ခေါ်ထားတယ်ပထမဆုံးကတော့အနက်ရောင်နေမြဖြစ်တဲ့ကော့သူလေးနေမြမှာမွေးဖွားကြည့်ချင်းခဲ့တဲ့ကရင်အမျိုးသမီးငယ်လေးပြီးတော့မွန်လူမျိုးမျိုးသားလေးသူတို့နှစ်ယောက်ကဒီ2024ခုနှစ်မှာဘလို့မျိုးတွေစွမ်းဆောင်ပြီးတော့မြန်မာပြည်အတွက်ကြိုးစားခဲ့လဲဆိုတာကိုနားထောင်ကြည့်
မင်္ဂလာပါကျမနာမည်ကတော့မူမူဖော်ပါရှင်ဟုတ်ကဲ့ကျမကတော့ PhD ကျောင်းသူဖြစ်ပါတယ်ဒီ University of Massachusetts Lowell မှာပေါ့နော်အခုက၄နှစ်မြောက်ပေါ့နော် PhD program ၄နှစ်မြောက်မှာဒီ Global Studies ဆိုတဲ့ program မှာပေါ့နော်ကျမကပညာသင်ယူနေပါတယ်ကျမကမြန်မာနိုင်ငံမှာဒီ2021အလွန်အနာသိမ့်အလွန်မှာပါပေါ့နော်ဒီရက်ွက်အုပ်ချုပ်ရေးမှုတွေပြီးတော့ဒီမျိုးနဲ့အုပ်ချုပ်ရေးမှုတွေအသက်ခံရရဲဆိုတဲ့ဟာကြီးအဲ့လို case တွေရှိခဲ့တယ်ပေါ့နော်အဲ့ဟာနဲ့ပတ်သက်ကျမရဲ့ဒီ supervisor နဲ့ပေါ့နော်ကျမတို့စာတန်းတစောင်ရေးခဲ့တယ်ရေးပြီးတော့ကျမတို့ publish လုပ်ခဲ့တယ်ပေါ့နော်အဲ့ publish လုပ်ပြီးတဲ့နောက်ပိုင်းမှာကျမတို့ကိုဒီ talks တွေပေါ့နော်ဒီtalk တွေအဲ့လိုမျိုးပေးဖို့အတွက်အဲ့လိုမျိုးဖိတ်ခေါ်တာအားလေးလုတ်ဖြစ်တယ်ပေါ့နော်မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့နောက်တစ်ခုကတော့ကျမရဲ့ဒီ research interest ပေါ့နော်ကျမရဲ့သူတင်တာ interest ကကြတော့ဒီ disable ဒီမတန်ဆွမ်းအဒီနိုင်ငံရေးပနစ်ပခါကြောက်ပဲဖြစ်ဖြစ်ပေါ့နော်ပြီးတော့ဒီမြုံမိုင်းကြောက်ပဲဖြစ်ဖြစ်ပေါ့လေဒီခဏကိုခြေပြက်လက်ပြက်ဖြစ်သွားတယ်လူတွေဒါပေမဲ့အဲ့ဟာကြီးစိတ်ဝင်စားပြီးတော့သူတည်တလားပြုတ်ခဲ့တယ်ပေါ့နော်အဲ့ဒါနဲ့ပတ်သက်ပြီးတော့ကျမကဒီမြန်မာနိုင်ငံမှာရှိတဲ့ဒီ resistant ပေါ့နော်တော်လန်ရေး KNU တော်လန်ရေးပေါ့နော်ကရင်တော်လန်ရေးအမျိုးသားတော်လန်ရေးဖွဲ့ရနေပြီးတော့ပေါ့ကျမတို့ကျမ study တခုလုပ်ဖြစ်တဲ့အဲ့ဟာနဲ့သူတည်တနာကတော့ကျမရဲ့ qualify ဖြစ်ပဲပေါ့နော်အဲ့လုပ်ဖြစ်ပြီးတော့အခုတော့ publication ဒီအကြောင်းမှာကျမ PhD ရဲ့ qualify paper ပြီးသွားတယ်ပေါ့နော်အဲ့ပြီးသွားပြီးတော့အခု publishလို့ပို့တဲ့ process ရောက်နေတယ်ပေါ့နော်အဲ့ဒါတခုနောက်တစ်ခုကကြတော့ဒီကျမဒီ UMass Lowell မှာပေါ့နော်ကျမတို့တခါမှမရှိခဲ့ဘူးသိတဲ့မြန်မာ graduate student club ကိုပေါ့နော်ကျမနဲ့ကျမတို့တင်ငယ်ချင်းတွေပေါ့လေဒီမှာရှိတဲ့မြန်မာအကြောင်းသားတွေပြီးတော့လူငယ်တွေပြီးတော့ကျမတို့ရဲ့ professor တွေပြီးတော့ဒီမှာရှိတဲ့မြန်မာရွှေ့ပြောင်းချေချနေတဲ့အတိုင်းဝိုင်းပေါ့နော်မြန်မာအတိုင်းဝိုင်းနေရာပြီးတော့ကူညီပံ့ပိုးပြီးတော့ပေါ့နော်ကျမတို့ဒီမြန်မာ graduate student club ကိုအခုဒီနှစ်ကိုထူထောင်ခဲ့ပြီးတော့ဒီနှစ်မှာပဲကျမapprove ရသွားရပေါ့နော်ဒါပထမဦးဆုံးကျမတို့အတွက်အရန်ကို proud ဖြစ်ရတဲ့အရာတစ်ခုပေါ့နော်အဲ့ဒါလေးလှုပ်ဖြိတ်တယ်ပေါ့နော်အဲ့ဒါကျမတယောက်နေနေပေါ့
ကျွန်တော်နာမည်ကတော့မင်းတို့ခိုင်မကျွန်တော်လက်ရှိဒီ Michigan ဒီမှာနေထိုင်ပြီးတော့ဒီ Upper Developer Academy မှာ interest နေပါတယ်ကျွန်တော်မှတ်မှတ်ရရဒီနှစ်တည်းမှာပေါ့နော်ကျွန်တော်ဒီကမျက်မှတ်နေနေအတွက်ဒီ software တစ်ခုရေးခဲ့ပေါ့နော်ပြီးတော့နောက်ကျွန်တော်တရားဓမ္မတွေ download ဆိုလို့ရတဲ့ဒီ application တစ်ခုမှာကျွန်တော် volunteer လုပ်ဖြစ်ခဲ့ပါတယ်ဟုတ်
ဒါကတော့ကိုဖြစ်ချင်တာကိုကြိုးစားခွင့်ရနေတဲ့လူငယ်လေးနှစ်ယောက်အတန်ကိုကြားခဲ့ကြရတာပါတစ်ဖက်မှာလည်းကိုဖြစ်ချင်တာတွေဖြစ်ခွင့်မရဘဲနဲ့ရုန်းကန်နေရတဲ့လူငယ်လေးလည်းရှိပါတယ်ဒါကတော့အများစုကတော့ပြည်တွင်းမှာပေါ့နော်ဒီလူငယ်လေးတွေအတန်ကိုနားထောင်ပေးနေတဲ့လူငယ်တယောက်ရှိပါတယ်သူကတော့ကချင်အမျိုးသားလူငယ်လေးပါအ
ားလုံးပဲမင်္ဂလာပါကျွန်တော်ကတော့ကချင်ပြည်နယ်မှာစစ်ပီးနေတဲ့စစ်ပီးဆောင်ကလေးတွေကိုကူညီနေဖြစ်ပါတယ်ဒီနေ့ကလည်းခိုင်းလိုပါပဲလို့ကျွန်တော်တို့ကနံပါတ်1ခရီးယန်တယောက်ဖြစ်တဲ့အခါမှာဖျားလခင်နဲ့ဆူတောင်းပါတယ်လို့ကျွန်တော်တို့ဒုက္ခနံပါတ်1ကတော့ဒီဒုက္ခရောက်နေတဲ့တွေးချင်းညီကိုမမတွေကိုရံပုံငွေရှာတွေပြီးလို့ရှိရင်မြေပြင်မှာဖြစ်ပျက်နေတဲ့အခြေအနေတွေကိုကျွန်တော်ပြည်တွင်းပြည်ပနိုင်ငံတကာအားလုံးသိအောင်လို့လည်းတိုက်တွန်းလို့ဆိုတာအဲ့အချက်၃ချက်ကိုခိုင်းနှစ်လိုပဲဒီနေ့လည်းဒီဇိုင်းမမတ်လုပ်ခဲ့ပါတယ်မမတ်ရအနေနဲ့ပြောမယ်ဆိုလို့ရှိရင်တော့အခုချိန်ထိမမတ်ရပါသေးတယ်လို့ကျွန်တော်စစ်တပ်ကလေရင်နဲ့လာပြီးတော့မှ ဘုံကျဲဖြစ်တဲ့အခါမှာကျွန်တော်ရဲ့စပေးရှောင်ကလေးတွေပေါ့နော်အာကျောင်းတန်းနေတန်းလန်းနဲ့တို့တွေပြေးရတဲ့အချိန်မှာအာကျွန်တော်တို့တို့တွေပြောလာပါတယ်လို့ကျွန်တော်အနေနဲ့အာတို့နဲ့ပေါ့နော်ဒီကိုခန္ဓာအတူမရှိတော့ညာလည်းပဲတို့ကျွန်တော်အတူရှိတဲ့အကြောင်းတို့အတွက်ကျွန်တော်ဆူတောင်းပေးနေဆိုတဲ့အကြောင်းတို့စိတ်သက်ခွာတွေပေးဖြစ်ပါတယ်လို့တကယ်တော့ကျွန်တော်စိတ်သက်ခွာပေးရလို့ဒါပြောတာပါတကယ်တမ်းတို့တွေကစပီးရှောင်းတဲ့အတွေ့အကြုံများတဲ့အကြောင်းတို့စိတ်သက်ခွာကြုံတဲ့ပုံပြီးများလာပါတယ်စပီးရှောင်းတဲ့အခါမှာနံပါတ်1ကျွန်တော်အတန်အစွန်လုပ်နေတာတို့အတွက်တို့ရဲ့အဖြစ်ပြက်တွေကိုနားထောင်ပေးပါတယ်လို့တို့အဖြစ်ပြက်တွေနားထောင်ပေးမရှိဘူးမိဘတွေဆိုတာနားထောင်ပေးမဲ့အချိန်မရှိဘူးဆရာသမားနားထောင်ပေးမဲ့အချိန်မရှိဘူးဆိုတော့ကျွန်တော်အနေနဲ့ရတော့တို့တွေကိုနားထောင်ပေးတယ်တို့ဘလို့ခံစားခဲ့ရတယ်ဘလို့ဖြတ်ကျော်ခဲ့ရတယ်အဲ့ဒီအချိန်မှာဥပမာပြောရရင်သူပြောတယ်သူသမင်းမစားရတာအရန်ကြားတဲ့အခါကျတော့အာလူပဲစားရတယ်လို့ပြောတယ်ပေါ့နော်ဒါပေမဲ့အဲ့ဒီအချိန်မှာအရန်ခံစားရတာပါတယ်လို့တကယ်ကျွန်တော်အနေနဲ့တို့အတွက်အတတ်နိုင်စလို့လည်းဒါတို့ရဲ့တို့ဖြစ်ဖြစ်တို့ကတော့ရည်ပြီးပြောသွားတယ်ကျွန်တော်အနေနဲ့ကတကယ်ကိုစိတ်မကောင်းဖြစ်ဖြစ်ပါတယ်လို့နော်ဆိုတော့တိကျွန်တော်လုပ်နေတာတို့ရဲ့ဖြစ်တဲ့ခဲ့တဲ့အရာတွေကိုတကယ်ကိုနားထောင်ပေးတယ်နံပါတ်1နံပါတ်2ကတော့တို့တွေဖြတ်တန်းကြော်လာခဲ့တဲ့အရာတွေကိုတချို့ကလေးတွေဖြစ်တဲ့အခါမှာစကားပြောဖို့အတွက်စကလုံးရှာလို့မရပါဘူးလို့တို့ခံစားခဲ့ရဖြတ်ကြုံမှုတွေကအဲ့ဒီအချိန်မှာကျွန်တော်လုပ်နေတာဗာလေတို့ရဲ့ခံစားမှုတွေကိုပြောပြဖို့အတွက်ဒီပကြီလေးတွေဆေးလေးတွေနဲ့ဥပမာတို့ရဲ့ဒီစိတ်သက်သာမှုတွေစိတ်ခံစားချက်တွေကိုတို့ပကြီလေးနဲ့ဖော်ပြပါတစ်ချိန်တည်းမှာပဲတို့အထက်မှာအိမ်မက်သေးတွေရှိပါတယ်လို့ကျွန်တော်မှတ်မိသေးတယ်ဒီ Paris မြို့စဉ်လေးကတို့အတွက်ပေါ့နော်ကျွန်တော်အမြန်သွားကျင်နေခဲ့တဲ့မြို့လေးပါဆိုပြီးအဲ့ Paris မြို့စဉ်လေးကိုပေါ့နော်သူတတ်နေတယ်များဆွဲထားတယ်ဒါသူအိမ်မက်လေးတွေပေါ့နော်ဆိုတော့ဒီပကြီကားလေးကတို့အတွက်တို့ဖြစ်တန်းခဲ့တဲ့နာကျင်မှုတွေလည်းတို့တွေဖော်ပြနိုင်တယ်လို့တို့ဆက်ဆက်ပြီးသွားကျင်တဲ့အနာဂတ်အတွက်လည်းပုံဖော်တာကိုထွေပြီးသူတို့ရဲ့အိမ်မက်တွေကိုပဲကျွန်တော်နံပါတ်1နားထောင်ပေးရနံပါတ်2သူတို့စိတ်ခံကြထုတ်ဖို့ခွင့်ပေးတယ်အာပြီးလို့ရှိရင်ဒီလိုကလေးတွေကိုစိတ်ဝင်စားတဲ့သူတွေဒီလိုကလေးတွေကိုကုညီခြင်းတဲ့သူတွေကိုလည်းနိုင်ငံတကာမှာရှိတဲ့သူတွေကိုလည်းကျွန်တော်ဖြန့်ဝေပေးပါတယ်လို့
ဘလောက်ပဲအခက်အခဲတွေနေရှိခဲ့ပါစေဘလောက်ပဲအကြက်တဲတွေနေပဲကြုံခဲ့ပါစေ2024ခုနှစ်ကတော့ကိုကိုတိုင်းအတွက်ရောလူငယ်ဒီအားလုံးအတွက်ပါထူးခြားတဲ့အောင်မြင်မှုတွေရခဲ့တဲ့နေ့လို့လို့ရည်ကအခုလိုပဲပြောထားတယ်
အမဆိုအားရဆုံးနည်းလည်းပြောလို့ရတယ်ပေါ့လေနော်အခြေနဲ့ဆုံးနည်းလည်းပြောလို့ရတယ်ပြီးတော့ကျမတို့ရဲ့ human check ကိုအကောင့်တက်ပေါ်နိုင်တယ်နည်းလို့ပြောလို့ရတယ်ပေါ့လေနော်ပြောမယ်ဆိုရင်ဒီ2024ကဒီ2024စီဝေးစားတဲ့လူကြီးတွေကကျမကိုဒီဥဆောင်တဲ့နေရာမှာထားထားလာတယ်ပြောရေးဆိုခွင့်ဆိုတဲ့နေရာမှာထားထားလာတယ်အဲ့လိုမျိုးကျမတို့ကဒီအတွေ့အကြုံကိုဆောင်ရွက်ရင်းနဲ့တတိယနှစ်ကုန်ကလည်းဒီအပိုင်းနှစ်ကပြန်ပြီးတော့မှအကောင့်တက်ပေါ်တယ်အဲ့ဒီခါနဲ့ပေါင်းဆက်လိုက်တော့ကျမလည်းကျမတက်နိုင်တဲ့အကန့်ကန်တာကိုပုံမူပြီးတော့မှပါဝင်လာကြတယ်မီဒီယာမှာလည်းဖြည့်ရှင်းလာကြတာကိုလည်းကျမတို့ပြန်ကြည့်တယ်ဆိုရင်ဒါလည်းအောင်မြင်မှုတစ်ခုပေါ့နော်ဒီထက်မှလည်းဒီတတိယနှစ်ကုန်စစ်စီရေးနဲ့တူကျမတို့ပူးပေါင်းလိုက်တာပါပြန်ရလိုက်တဲ့ကျမတို့ရဲ့ဒီအောင်မြင်မှုကပုံမျိုးပို့ပြီးတော့မှအားရစရာဖြစ်တယ်ပေါ့လေနော်အရင်တော့ကကျမတို့ရဲ့အိမ်မက်ဖြစ်တယ်ဒီတောင်းပြနေရရှိရေးလို့ဒီစစ်ကောင်စီတရဲ့မှာဒီလှောက်ရှားရဒေတာတက်စခန်းတို့ကျမတို့ဒေတာမှာကင်းစင်သွားနိုင်ပြီဆိုတာကကျမတို့ရဲ့ယီမန်ချက်လည်းဖြစ်တယ်တော်လိုင်းကြီးပန်းတိုင်ဖြစ်တယ်ဆိုတော့ကဒီနှစ်ကကျမတို့ရဲ့ယီမန်ချက်ကအားလုံးအစုပုံပြီးတော့မှအားရရှိတဲ့နှစ်လို့လည်းပြောလို့ရတယ်ဒီအောင်မြင်မှုဒီအောင်မြင်မှုတွေကလူငယ်တွေနဲ့တက်ဆိုင်တဲ့အောင်မြင်မှုတွေလည်းပြောလို့ရပါတယ်ဟုတ်ကဲ့
ဘလူးဝေးဖြစ်စီပေါ့နော်လူငယ်ဒီအားလုံးကတော့2025ကိုအကောင်းဆုံးဖြစ်လာဖို့မျှော်လင့်ထားကြတယ်အဲ့တော့လူငယ်ဒီမြင်ကျင်တဲ့2025ဆိုတာဘလူးနှစ်မျိုးလဲ
ကျွန်တော်ကတော့ဒီ2025ကိုဒီမြန်မာပြည်နယ်နဲ့ရောတကဘာလုံးတိုင်းတာနဲ့ရောစီးပွားရေးပြန်ပြီးတော့ကောင်းလာဖို့တော့ကျွန်တော်မျှော်လင့်ပါတယ်
ကျွန်မ background ကဒီအနေအထားနဲ့မြန်မာကြီးလာတယ်ပြီးတော့အဲ့တော့အခုလက်ရှိလူငယ်တွေပေါ့နော်ခံစားနေရတဲ့ဟာတွေအိမ်မက်တွေထခဲနေတာကိုကျွန်မသိတယ်ပေါ့နော်ဘာလို့ဆိုကျွန်မအဲ့အခြေအနေတွေအကောင်လုံးကြော်ဖြတ်လာခဲ့တယ်ပေါ့နှစ်20ကျော်လောက်ကြော်ဖြတ်လာခဲ့တဲ့အတွက်ကျွန်မကောက်ကောင်းသိတယ်ပေါ့နော်အရန်ခက်ခဲတာကိုသဘောပေါက်တယ်အဲ့တော့ကိုလည်းမခံနိုင်တယ်လို့ခြားလူလည်းမခံနိုင်လောက်ဘူးဆိုတဲ့ဟာမျိုးကိုကျင်းစာတက်ပြီးတရားတရားဖေးဖေးမမကူညီဖို့ပေါ့နော်ကျွန်မတို့လုံမဲ့နာခတ်မှာပေါ့နော်ကျွန်မတို့ဟိုမျောလင့်ထားတဲ့အရာတနေထားတဲ့အရာမရင်းမြိုင်ပဲဆက်သွားနိုင်မယ်လို့ကျွန်မမျောလင့်ပါတယ်ပေါ့နော်
2025မှာကဘာနဲ့အဝင်းမှာမြန်မာနိုင်ငံကဘာနဲ့အဝင်းမှာအာဏာရှင်တွေကြဆုံပြီးတော့မှလူလတ်မှုတရားပြတာမှုဒီမိုကရေစီနဲ့လူ့ခွင့်တွက်ခေါက်လေးစားတဲ့ကဘာမြေကြီးအဖြစ်မြင်ကျင်ပါတယ်လို့ပြီးလို့ရှိရင်ဒီကဘာလုံးမှာဘောနော်မတရားဖမ်းဆီးချုပ်နှောင်နေရတဲ့ ူတွေနိုင်ငံသမားတွေပါတယ်နိုင်ငံအကျဉ်းသားတွေပါဒရင်ဂျာနစ်မှတချို့လှုပ်ရှားသူတွေအားလုံးလွတ်မြောက်တဲ့နေ့ကြီးကျွန်တော်မြင်ကြပါတယ်လို့ပြီးလို့ရှင်တနင်္ဂနွေနဲ့တနင်္ဂနွေလူမျိုးတစ်မျိုးနဲ့တစ်မျိုးအနိုင်ကျင့်ညင်ပန်းနှိပ်စက်တိုက်ခတ်တာတွေရပ်တန့်တွေနေ့မျိုးအနေနဲ့ကျွန်တော်မြင်ကြပါတယ်လို့အဲ့နေ့တစ်သုံးခုတော့ဆုတောင်းပါတယ်
အမေဒီ2025ခုနှစ်ကတော့ကျွန်မအမြင်ချင်တာကိုကိုဖြစ်စင်တဲ့ဒီမန်ချက်စတာတာကတော့ဒီလူငယ်တွေနဲ့လူကြီးတွေပူးပေါင်းပြီးတော့မှဒီကျွန်မတို့ရဲ့တော်လိုင်းကြီးဒီမန်ချက်ကိုအပြေအဝကောင်းထိုင်နိုင်တဲ့မြစ်အနစ်ဖြစ်ဖို့တော့ကျွန်မစန္ဒပြုတ်ပေါ့လေနော်အဲ့လိုလဲမြင်တွေ့ချင်ပါတယ်အထူးသဖြင့်ကျွန်မတို့ရဲ့ဒီအပုံမန်ချက်ဖြစ်တဲ့ဒီမြန်မာနိုင်ငံမှာတို့စေအာနာရှိစတဲ့အမြင့်ပြည့်ချုံငယ်ကြီးဖြစ်ပါတယ်ဆိုတော့ကဒီတော်လိုင်းကြီးကိုကျွန်မတို့ကဒီဆက်ပြီးတော့မှကိုယ်ပေါင်းတာပါဝင်ပြီးတော့မှဒီလူငယ်တွေရဲ့လုံနိုင်စွမ်းနဲ့လူကြီးတွေရဲ့လိုင်းညူမှုတွေနဲ့အတူပေါ့နော်။အတေအနာကက်ကပုံမကောင်းနေတဲ့ဒီမှာတို့ရဲ့လူငယ်အနာကက်တွေမျိုးဆက်တွေအကောင့်ထဲပေါ်နိုင်တဲ့နှစ်တွေကျွန်မအလိုတော့အမြင်ရှိပါမယ်။ဟုတ်ကဲ့
။ကဲနှစ်တစ်အတွက်အထူးစီစဉ်လေးရတော့ဒီလောက်ပါပဲနော်။2025ခုနှစ်မှာလူငယ်တွေအားလုံးခွန်အားအစ်စ်တွေနဲ့ကိုဖြစ်ချင်တဲ့အရာတွေကိုဖြစ်နိုင်ကြပါစီလို့ကျွန်မဆွတောင်းပေးလိုက်ပါတယ်။နှစ်သစ်မှာအစီအစဉ်အစ်စ်တွေလူငယ်တွေအတွက်ထူးခြားကောင်းမွန်တဲ့အရာတွေနဲ့ပြန်လည်ဆုံတွေ့ကြပါအောင်မယ်။တောင်းကြည့်ကြပါအောင်နော်။တက်ပ
ါ။ဒရင်မန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစီ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့ဒရင်မန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့ဒရင်တွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဆက်လန်းတွေ one click cloud ချက်နှစ်ယုံနဲ့ကမ္ဘာရရကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
။ VUE season တွေကို American ပြည်တော်စု Washington DC မြို့တော်ကနေမနက်ခွန်နာရီအထိဆက်လက်ထုတ်လွှင့်ပေးနေပါတယ်။ဒီကနေ့မနက်အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲ။ VUE ကထုတ်လွှင့်တဲ့အပတ် season တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့ထူးခြားသတင်းတွေပေးပို့လိုတယ်ဆိုရင် VUE ရဲ့ email address က burmese@vuenews.com ကိုစာရေးသားပေးပို့နိုင်တယ်လို့ Facebook Messenger ကနေလည်းစာရေးသားဆက်သွယ်နိုင်ကြပါခင်ဗျာ။စီစဉ်တွေဆုံးသက်ခင်နောက်ဆုံးရသတင်းချင်းချုပ်ကိုကျွန်တော်စီသူကပြောပြပေးပါဦးမယ်ခင်ဗျာ။အပြစ်ခတ်ရစေးအာထုံမှုတွေရှုပ်ထွေးအောင်လုပ်နေတယ်လို့ Israel နဲ့ Hamas တို့ကဗဒုနေ့မှာအပြန်အလှန်ဆွတ်ဆွဲလိုက်ကြပါတယ်။ဆလီလာဂျာဂါဇာစစ်ပွဲရပ်နိုင်အောင်သဘောတူညီချက်ရဖို့တိုးတက်မှုတွေရှိနေတယ်လို့နှစ်ဖက်လုံးကပြောခဲ့ကြပေမဲ့အခုတော့အပြန်အလှန်ဆွတ်ဆွဲလိုက်ကြတာဖြစ်ပါတယ်။ကာဇာကနေအစ္စရေးတပ်တွေရုတ်သိမ်းရေးနဲ့အစ္စရေးဖမ်းထားတဲ့ပါလက်စတိုင်းကျမ်းသားတွေနဲ့ဟမတ်စ်ဖမ်းထားတဲ့တစားကန်လဲလေကြီးကိစ္စတွေကခတ်နေတုံးဖြစ်တယ်လို့ဆွေးနွေးပွဲနဲ့ပတ်သက်နေသူတွေကပြောပါတယ်။ကာဇာကအစ္စရေးတပ်ရုတ်သိမ်းရေးကျမ်းသားကိစ္စနဲ့အိုးဝင်ဆွန့်ခွာရသူများနေရပြန်ရေးကိစ္စတွေနဲ့ပတ်သက်ပြီးတော့အစ္စရေးကအခြေအနေတတ်မှတ်ချက်အသစ်ချိုးထည့်လာတယ်လို့ဟမတ်စ်ကဆွတ်ဆွဲပါတယ်။လွန်ကျွေးဆိုင်ရာဆွေးနွေးပွဲတည်းရဲ့ဆောင်းနှံသမျှအစောဆုံးကျင်းပဖို့ဂျပန်နဲ့တရုတ်နိုင်ငံကြားရေးဝန်ကြီးတို့တရုတ်နိုင်ငံဘေကျင်းမှာဆွေးနွေးကြပြီးတော့သဘောတူလိုက်ကြတယ်လို့ဂျပန်ကဗိုဒူနီကပြောပါတယ်တရုတ်နိုင်ငံခြားဝန်ကြီးဝမ်ယီနဲ့ဆွေးနွေးပြီးနေလက်စာစားပြီးတဲ့နောက်အဆင့်မြင့်ဆွေးနွေးပွဲတွေလုပ်ကြဖို့သူတို့နှစ်ယောက်သဘောတူကြကြောင်းဂျပန်နိုင်ငံခြားဝန်ကြီးတကီချီအီဝါယာကသတင်းတော်ကိုပြောပါတယ်2025ဆွေးနွေးပွဲတွေမှာလုံခြုံရေးပြင်စီးပွားရေးဆိုင်ရာဆွေးနွေးပွဲလည်းပါမယ်လို့ဆိုပါတယ်ဂျပန်နိုင်ငံခြားဝန်ကြီးအီဝါယာဟာတရုတ်နိုင်ငံကိုတရက်ခီးကြီးရောက်ရှိနေတာပါအော်တိုဘာလမှာနိုင်ငံခြားဝန်ကြီးဖြစ်လာခဲ့ပြီးတဲ့နောက်ဒါဟာသူ့ရဲ့ပထမဆုံးတရုတ်ခီးစဉ်လည်းဖြစ်ပါတယ်အဇာဘိုင်ဂျန်လေကြောင်းလိုင်းကလေရင်တစည်းကာဇက်စတန်မှာပြတ်ကျသွားခဲ့တဲ့အတွက်လူ38ယောက်သေဆုံးသွားခဲ့တယ်လို့အဇာဘိုင်ဂျန်တာဝန်ရှိသူတွေနဲ့အစည်းအဝေးမှာဒုတိယဝန်ကြီးချုပ်ကနက်ဗိုဇန်ဘေးကပြောခဲ့ပါတယ်။ကာဇက်စတန်မြို့အက်တူးမှာဗဒုံးနေကပြတ်ကျခဲ့တာပါ။လင်းပေါ်မှာလေရင်အဖွဲ့သား9ဦးပါဝင်ပါသွားသူ68ယောက်ရှိပြီးတော့လူ29ယောက်အသက်ရှင်ခဲ့တယ်လို့ကာဇက်စတန်အရေးပေါ်ဝန်ကြီးဌာနကတယ်လီဂရမ်လူမှုကွန်ရက်မှာသတင်းထုတ်ပြန်ပါတယ်။ဒီအသက်ရှင်ကျန်ခဲ့သူတွေထဲမှာကလေးနှစ်ယောက်လည်းပါဝင်ပြီးတော့စီဝန်တင်ထားတယ်လို့ဝန်ကြီးဌာနကပြောပါတယ်လီယင်ကအဇာဘိုင်ဂျန်မြို့တော်ဘာကူကနေရုရှားနိုင်ငံကော့ကေးဆပ်မြောက်ပိုင်းဂရော့စ်နီကိုပြန်တန်းသွားခဲ့တာပါနောက်ဆုံးရသတင်းချင်းချုပ်ကိုပြောပြပေးခဲ့တာပါ VOA American တိုင်းရဲ့ဒီဇင်ဘာလ26ရက်ဂျာတာရီနေ့မနက်ခင်းအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိထုတ်လွှင့်ပေးခဲ့တာပါဒီကနေ့မနက်အတွက်အစီအစဉ်တွေကိုလောက်နေပဲဆုံးသက်ပါစီခင်ဗျာဒီကနေ့မနက်အစီအစဉ်ထုတ်လွှင့်ရမှုအဖြစ်တာဝန်ယူသူကကိုငင်းချန်အေဖြစ်ပါတယ်ရုပ်သံဒါရိုက်တာကတော့ James Smith ပါဗီဒီယိုကြည့်ရှုနားတော်တာဆင်ခဲ့ကြတဲ့အတွက်လဲကျေးဇူးအထူးပဲတင်ရှိပါတယ်ကျွန်တော်စီသူပါတော်တာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးတောက်ကအပေါင်းအဝါနဲ့ကြိုးဝင်ကြပြီးတော့ကျမ်းမာရှင်လန်းနိုင်ကြပါစေခင်ဗျာ